Welcome to the Voice of America in Burmese.
မင်္ဂလာများပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA American အသံရဲ့2020ခုနှစ်နိုဝင်ဘာလ30ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ1925 30နဲ့လိုင်းလာမီတာ190ရောကနေထုတ်လွှင့်နေပါပြီရှင်ကျမနင်္ဂလာပါဒီကနေ့ညဖက်ထိတ်တန့်ရောင်သတင်းတွေကိုတင်ပြသွားမှာပါကမ္ဘာတစ်ဝှမ်းကိုဗစ် -19 အတည်ပြုလူနာစုစုပေါင်းဒီကနေ့62တန်းကျော်သွားပါပြီအမေရိကန် John Hopkins တက္ကသိုလ်ရဲ့ကိုဗစ်ကာယရောဂါဆိုင်ရာစီးရင်ပြုစုချက်အရကမ္ဘာမှာကိုဗစ်အတည်ပြုလူနာ62တန်းနဲ့9သိန်းကျော်ရှိပါတယ်ကမ္ဘာကျန်းမာရေးအဖွဲ့ WHO ရဲ့မနေ့နိုဝင်ဘာ29စီးရင်အရကိုရိုနာဗိုင်းရပ်စ်ပိုးကူးခံထားသူစုစုပေါင်း62တန်းကျော်နဲ့သေဆုံးသူကတော့3.4တန်းကျော်ရှိခဲ့ပါတယ်အမေရိကန်နိုင်ငံကတော့ကမ္ဘာမှာပိုးကူးသူရောသေဆုံးသူကအများဆုံးရှိနေပြီးသူနောက်မှာအိန္ဒိယနဲ့ဘရာဇီးနိုင်ငံတို့အသေးသေးရှိနေပါတယ်ပြီးခဲ့တဲ့24နှစ်အတွင်းအမေရိကန်မှာပိုးကူးသူ3,400ကျော်ရှိပြီးတဟာနေ့စဉ်ပိုကူသူ3,000ကျော်လာတဲ့28ရက်မြောက်နေ့လည်းဖြစ်ပါတယ်။အားလိုက်ရရသည့်ခီးထွက်တဲ့သူတွေကြောင့်ပိုကူဆက်မှုဆက်တိုင်မြင့်တက်လာမယ်လို့လည်းအမေရိကန်ထိပ်တန်းကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။အိန္ဒိယမှာလည်းတင်းငွေတွေနေ့ကပိုကူသူ4,200နေပါရှိပါတယ်။ဘရာဇီးနိုင်ငံမှာလည်းကာယောဂအခြေအနေပိုဆိုးလာမှာကိုစိုးရိမ်မှုတွေရှိနေပေမဲ့လို့နှစ်ကုန်အားလိုက်ရဈေးဝယ်ရသည်မှာကာယောဂဆရာကတ်တာချက်တွေကိုတာဝန်ရှိသူတွေဖြေလျှော့ပေးနေတာပါ။ပိုကူဆက်မှုတကြော့ပြန်မြင့်တက်နေတဲ့ဥရောပတိုင်းနိုင်ငံတချို့မှာတော့ကာယောဂါထိန်းချုပ်ရေးအတွက် Christmas Gala အတွင်းနေလျှော်စီစခန်းတွေကိုပိတ်ပေးဖို့သဘောတူခဲ့ပါတယ်။အာဖရိကတိုင်းနိုင်ငံတွေမှာတော့ကာယောဂါကန့်သတ်ချက်တွေကြောင့်ကျန်းမာရေးဆောင်ရှားမှုလုပ်ငန်းတွေမှာအအတားတွေဖြစ်နေရတဲ့အတွက်ကိုဗစ်ကြောင့်သေဆုံးသူတွေညက်ဖြားယောဂါနဲ့သေဆုံးသူပိုများမဲ့ပုံရှိတယ်လို့ WHO ကတင်လာနေမှာသတိပေးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုမြင့်တက်လာနိုင်ခြင်းရှိတဲ့အပေါ်အမေရိကန်ထိပ်တန်းကျန်းမာရေးပညာရှင်ကသတိပေးလိုက်ပါတယ်။အမေရိကန်ကူးစက်ရောဂါကာကွယ်ရေးဌာနထိပ်တန်းပညာရှင်ဒေါက်တာအန်နီဖောက်ချီက ABC ရုပ်သံဌာနရဲ့ This Week အစီအစဉ်မှာတင်ပြတဲ့နေ့ကအရေးလို့သတိပေးလိုက်တာပါ။ Thanksgiving ကျေးဇူးတော်နေ့အားလိုက်ရနောက်ပိုင်းသတင်းပတ်တွေမှာရုပ်တက်ဖြစ်လာမှာမျိုးမဟုတ်ပဲပိုကူးစက်မှုတွေတိုးပြင်းတိုးလာတာမျိုးတွေ့ရနိုင်တယ်လို့လည်းဒေါက်တာဖောက်ချီကပြောဆိုခဲ့တာပါ။တမရအိမ်ဘီရိုကကာယောဂါတုံ့ပြန်ဆောင်ရည်အဖွဲ့ဝင်ဒေါက်တာဒေဗရာဘရစ်ကလည်းအားလိုက်ရမှာခေထွက်ခဲ့သူတွေပိုကူးဆက်ခံရတယ်လို့ယူဆနိုင်တဲ့အတွက်လာမယ့်တစ်ပတ်မှာပိုးစစ်ဆေးဖို့ CBS ရုပ်သံနဲ့တွေ့ဆုံမေးမြန်းခါမှာပြောဆိုခဲ့ပါတယ်။ဒီအချိန်မှာပဲနယူးယောက်မြို့ကမူလာဒန်ကျောင်းတက်နေတဲ့ကလေးတွေပိုးစစ်ဆေးမှုစတင်တိုးလုပ်ပြီးတော့လူကိုယ်ရိုင်ကျောင်းပြန်တက်နိုင်အောင်ခွင့်ပြုတော့မယ်လို့မြို့တော်ဝန်ကတင်လာနေမှာကြေညာပါတယ်။နိုင်ငံတော်အစိုးရကြောင့်အများဆုံးရှိတဲ့နယူးယောက်မှာကျောင်းသူကျောင်းသားတက်တရမတန်းကျော်ရှိပြီးတော့ပြီးခဲ့တဲ့သတင်းနှစ်ပတ်ကမြို့ရင်ပိုးကူးဆက်မှုတိုးလာတဲ့အချိန်မှာစာတင်ကျောင်းတွေကိုပိတ်ထားခဲ့တာပါ။ကလေးတွေကျောင်းပြန်တက်ခွင့်ရဖို့အပတ်စဉ်ပိုးစစ်ဆေးခံမှမယ်ဆိုတဲ့သဘောတူညီချက်မှာလက်မှတ်ရေးထိုးရမယ်လို့မြို့တော်ဝန်ဘီဘလတ်စ်ယိုက Twitter လူမှုဆန္ဒနာမှာရေးသားခဲ့ပါတယ်။ John Hopkins တက္ကသိုလ်စစ်သားအရအမေရိကန်နိုင်ငံတော်ပိုးကူးခံထားသူ 73.3 တန်းကျော်ရှိပါတယ်။အမေရိကန်သမ္မတအတွက်ထောက်လိုက်ရေးအတိုင်းဝန်ကနေ့စဉ်ပြုစုတင်ပြရတဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာအစီရင်ခံစာကိုရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဒီကနေ့တနင်္လာနေ့မှာပထမဆုံးရရှိတော်မှာပါ။မစ္စတာဘိုင်ဒန်နဲ့သူ့ရဲ့ရွေးကောက်ခံသူ့သမ္မတလောင်းကမလာဟဲရစ်တို့ကလည်းအစိုးရအဖွဲ့ရဲ့ထိပ်တန်းစီးပွားရေးရာထူးနေရာတွေကိုဒီကနေ့မှာပဲရွေးချယ်ကြေညာမယ်လို့ခန့်မှန်းရပါတယ်။အင်ပီရိုဘန္နာရဲ့အကြီးအကဲဖြစ်နီရာဆန်တန်နဲ့စီးပွားရေးအကြံပေးကောင်စီဥက္ကဋ္ဌဖြစ်စီးပွားရေးပညာရှင်ဆီလီယာရော့စ်တို့ကိုရွေးမယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။ဘန္နာရဲ့ဝန်ကြီးအဖြစ်ဗဟိုပန်ဥက္ကဋ္ဌဟောင်းဂျန်နက်ယယ်လန်ကိုရွေးချယ်ထားကြောင်းပြည်ခဲ့တဲ့တစ်ပတ်ကကြေညာခဲ့ပါတယ်။ဂျန်နက်ယယ်လန်ရဲ့ထိပ်တန်းလက်ထောက်အဖြစ်ဝဲလီအဒယမိုကိုရွေးမယ်လို့ခန့်မှန်းနေကြပါတယ်။သတင်းတွေနဲ့တုန်းကကြေညာခဲ့တဲ့သတင်းနဲ့ပြန်ကြားရေးအဖွဲ့ဝင်အားလုံးကတော့အမျိုးသမီးတွေဖြစ်ပါတယ်။အမေရိကန်ပြည်သူပြည်သားတွေကိုယိုသားဖြောင့်မတ်စွာတိုက်ရိုက်ဆက်တွယ်ပြန်ကြနိုင်ဖို့ဆိုရဟာသမ္မတတူရဲ့အရေးကြီးဆုံးလို့ရတဲ့ခုဖြစ်ပြီးတော့ဒီဆက်တွယ်ရေးအဖွဲ့ကကြီးမားတဲ့တာဝန်တွေထမ်းဆောင်ရင်းအင်ဂျီရိုနဲ့အမေရိကန်ပြည်သူတွေကိုတာဝန်ယူချိတ်ဆက်ပေးပါလိမ့်မယ်လို့မစ္စတာဘိုင်ဒန်ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဘိုင်ဒန်ဟဲရစ်မဲဆယ်စီယုံပွဲအတွက်ဆက်တွယ်ရေးညွှန်ကြားရေးမှူးအဖြစ်ဆောင်ရွက်ခဲ့သူကိတ်ဘက်ဒင်ဖီလ်ကိုရောအင်ဂျီရိုဆက်တွယ်ရေးအဖွဲ့ညွှန်ကြားရေးမှူးအဖြစ်ရွေးချယ်ထားပါတယ်။သမ္မတအိုဘားမားအစိုးရလက်ထက်မှာဆက်တွယ်ရေးတာဝန်အတော်များများယူခဲ့သူဂျန်ဆာကီကိုရောအင်ဂျီရိုပြောခွင့်ရအဖြစ်ရွေးချယ်ထားပါတယ်။အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဟာအသက်90နှစ်အရွယ်သူ့ရဲ့အိမ်မွေးခွေးကလေးနဲ့ဆော်ကစားရင်းချော်လဲသွားတဲ့အတွက်ခြေဖမိုးအယိုးနှချောင်းနဲ့နဲ့အသွားတယ်လို့ George Washington တက္ကသိုလ်ဆေးပညာဌာနညွှန်ကြားရေးမှူးဒေါက်တာ Kevin O'Connor ကပြောပါရယ်။ဒါကြောင့်လာမယ့်သတင်းပတ်တွေမှာဆေးဦးကပေးတဲ့လမ်းလျှောက်ပုံဖော်နဲ့သွားလာရတာမျိုးဖြစ်နေချင်းရှိတယ်လို့လည်းဒေါက်တာ O'Connor ကသတင်းထောက်တွေကိုသတင်းငွေနဲ့ကပြောပါရယ်။
ရီစံတဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ 31 kHz 9833 ညာတိုင်းဒိုမီတာ 32 kHz 93.9 ညလိုမီတာ58 kHz 585တို့ဖြင့်စနစ်တင်းတွေမှာ high line meter 190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ VOA American တန်ခါနေဒေတာရင်းနဲ့နိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။ကျမဧသနာကျော်ပါ။တရုတ်နိုင်ငံနိုင်ငံကအကျဉ်းဆောင်တစ်ခုမှာထောင်စုပမှုဖြစ်ခဲ့တဲ့အတွက်အကျဉ်းသား6ဦးထက်မနည်းသေဆုံးပြီးတော့50လောက်ဒဏ်ရာရသွားပါတယ်။ကိုလံပိုမြို့တော်မြောက်ပိုင်း9မိုင်ကျော်လောက်ဝေးတဲ့မဟာရာအကျဉ်းထောင်တွေကအကျဉ်းသားတွေကြောင့် COVID-19 ရောဂါကူးစက်မှုမြင့်တက်လာနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆန္ဒပြကြရာကနေပြီးတော့ထောင်စုပမှုဖြစ်ခဲ့တာလို့အရာရှိတွေကပြောပါတယ်။ထောင်လုံးကျော်ရေးတွေဟာအကျဉ်းသားတွေကိုပြစ်ခတ်နေနေခဲ့တယ်လို့တာဝန်ရှိသူတွေကဆိုပါတယ်
။ဒီမှာတော့ සම්පූර්ණයෙන්ම පාර්ලේ කරලා තියෙනවා. මෙසිද්දිසා තුවාල වෙච්ච වගේම මරණයට පත් වෙච්ච සීමාව.
ඉතින් ඒක ලොවම ඇතින් ගන්න නම් මේ චිචාන් නේ. දැන්යා යතුරු တွေကိုဆေးရုံပို့ပေးခဲ့ကြောင်းတိရိလင်ကရဲဌာနဒုတိယစစ်ဆေးရေးမှူးချုပ်ကပြောခဲ့တာပါ။ဒီထောင်စုပမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်နေပြီလို့လည်းသူကပြောပါတယ်။ထောင်စုပမှုအတွင်းအကျဉ်းသားတွေကထောင်ရုံးငယ်အပောင်းအကျဉ်းောင်းနေရအများစုကိုဖျက်ဆီးပစ်ခဲ့တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရသူအဂျစ်ရိုဟာနာက AP သတင်းဌာနကိုလည်းပြောပါတယ်။သရီးလင်္ကာနိုင်ငံကအကျဉ်းောင်းတွေမှာကိုဗစ်ရောဂါကူးစက်မှုတွေများလာနေတာကြောင့်အကျဉ်းသားတွေကသူတို့ကိုရဲမစိတ်ခင်မှာလွတ်ပေးဖို့အခုသတင်းဘက်တွေအတွင်းမှာတောင်းဆိုနေကြတာဖြစ်ပါတယ်။တရုတ်နိုင်ငံနဲ့မလေးရှားနိုင်ငံကြားရေပြင်ပိုင်နဲ့အငင်းပွားမှုအခြေအနေပိုပြီးတင်းမာလာနေတယ်လို့လေးလာသုံးသက်သူတွေကဆိုပါတယ်။ဒီလအစောပိုင်းတုန်းကဆိုရင်ပိုနီယိုကျွန်းမြောက်ပိုင်းကပင်လယ်ရေပြင်မလေးရှားကအထူးစီးပွားရေးဆောင်ဖြစ်တဲ့တက်မှတ်ထားတဲ့လူကိုနီးယားရှော့စ်ကျွန်းစုတွေနားမှာတရုတ်ကမ်းခြေဆောင်တင်မော်ဒဇင်သွားပြီးတော့နေရာယူထားတယ်လို့ဝါရှင်တန်အခြေဆိုင် CSIS မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဖွဲ့ရဲ့အာရှအန်နဝါရေပြင်စောင့်ကြည့်ရေး Asian Maritime Transparency Initiative အဖွဲ့ကပြောပါတယ်နိုဝင်ဘာလ19ရက်နေ့ကဖြစ်ရမှာကမ်းနယ်ရေမိုင်44မိုင်အကွာမှာရှိတဲ့မလေးရှားရေနယ်ဒုဖော်ရေစခန်းနဲ့ထောက်ပို့သင်္ဘောတွေကိုတရုတ်သင်္ဘောကအနှောက်အယှက်ပြုခဲ့တာဖြစ်တယ်လို့ AMTI အဖွဲ့ကဆိုပါတယ်။မလေးရှားဘက်ကရေတပ်သင်္ဘောဆေးလွှတ်ပြီးတော့တရုတ်သင်္ဘောတွေနောက်ကလိုက်နေခဲ့တယ်လို့လေသူတို့ဖွဲ့ကထုတ်ပြန်တဲ့နိုဝင်ဘာ25ရက်နေ့အစီရင်ခံစာမှာပြောထားတာပါ။ဒီလိုဖြစ်ရမျိုးတွေကအဖြစ်များလာနေပေမဲ့နိုင်ငံအစိုးရတွေကပြည်လဲတဲ့အတွက်ဒီလိုဖြစ်ရတွေကိုတိတ်ပြီးအခြေမချဲ့ခဲ့ဘူးလို့ဒေတာရင်းစောင့်ကြည့်သုံးသက်သူတွေကဆိုပါတယ်။နယူးဇီလန်နိုင်ငံမှာ2019ခုနှစ်ကမီးရောင်ပောက်ကွဲမှုတစ်ခုတွင်လူ22ဦးသေဆုံးခဲ့မှုနဲ့ပတ်သက်လို့အဖွဲ့အစည်းနဲ့လူစုစုပေါင်း73ဦးတရားစွဲထားပါတယ်။နယူးဇီလန်နိုင်ငံကအလုပ်ခွင်ဘေးကင်းရှင်ရေးစောင့်ကြပ်မှုအစိုးရအဖွဲ့ Work Safe ကစုံစမ်းမှုတွေလုပ်ခဲ့ပြီးတဲ့နောက်အခုလိုတရားစွဲလိုက်တာဖြစ်ပါတယ်။White and then ကျွန်းပေါ်မှာမိအောင်ပေါက်မဲ့အနေနဲ့ရှိနေခြင်းခီးသွားတွေကိုခေါ်ဆောင်သွားခဲ့တာဟာကျန်းမာရေးနဲ့ပေးရတဲ့ကင်းရှင်ရေးစီးမြင်နေတဲ့မညီဘူးဆိုတဲ့စွဲခြင်းနဲ့ဖြစ်ပါတယ်။ခီးသွားအဖွဲ့ရောက်နေစမှာမိအောင်ရုတ်တရက်ပောက်ကွဲခဲ့တာပါ။အပျော်စီးကျွန်းပေါ်မှာလိုက်ပါလာသူနိုင်ငံသားခီးသွားအများစုပါဝင်လူ22ဦးသေဆုံးပြီးတော့လူ10ခန့်ဒဏ်ရာရရှိခဲ့ပါတယ်။အခင်းဖြစ်ပေါ်တော့ကပောက်ကွဲမဲ့အနေနဲ့မြင်နေတယ်လို့ပြောနေစေမှာအဲ့ကျုံကိုအဲ့အချိန်မှာဘာကြောင့်လာခွင့်ပေးလဲဆိုရင်မိကုန်းနေလဲထွက်ပေါ်ခဲ့တာပါအဖွဲ့အစည်းဆယ်ဝယ်ကိုတရားဆွဲပြီးတော့အပြစ်ရှိကြောင်းအမိန့်ချခဲ့ရင်တော့ဒေါ်လာ100,000ကျော်စီထိတန်ကြီးပေးဆောင်ရမှာဖြစ်ပါတယ်တရားဆွဲခံရသူလူ3ဦးကတော့ဒေါ်လာ300,000စီတန်ကြီးချခံရနိုင်ပါတယ်ဘသူတွေကိုတရားဆွဲထားတာလဲဆိုတာအစိုးရကမထုတ်ပြန်မင်းဒီဇင်ဘာလ15ရက်နေ့မှာတော့တရားရုံးတက်ကြရမှာပါပြည်ထောင်နိုင်ငံမှာတေးထုတ်လို့သူလူမဲမျိုးသားတို့ကိုရိုင်းနှံမှုနဲ့ရဲရာရှိလေးဦးကိုတရားဆွဲထားပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်။သူတို့ကိုလူမျိုးရေးခွဲခြားတဲ့စကလုံးတွေတုံ့နှုတ်ခဲ့တာပြီးတော့လက်နဲ့အသုံးပြုပြီးတော့တမင်တကာရည်ရွယ်ချက်ရှိရှိနဲ့အကြမ်းဖက်လှုပ်ဆောင်ခဲ့မှုတွေနဲ့တရားဆွဲထားကြောင်းပါရီအစိုးရရှိနေရမ်မီဟိုက်စ်ကတင်းနေကိုရင်းလေးကပြောပါတယ်။ရဲရာရှိတဲ့ဒီလူမဲမျိုးသားကိုရိုက်နှက်တဲ့ဗီဒီယိုထွက်လာခဲ့ပြီးဒီလိုပုံရိပ်တွေကပြင်သစ်နိုင်ငံကိုအရှက်ရစေလို့သမ္မတအီမန်နျူအယ်မက်ခရွန်ကပထမတည်းမှာမှတ်ချက်ပေးသွားခဲ့ပါတယ်။နောက်နေ့စနေနေ့မှာတော့ပြင်သစ်နိုင်ငံမှာရဲတပ်ဖွဲ့ရဲ့ဂျန်ဂျန်တန်ကင်တွယ်မှုတွေနဲ့ပတ်သက်လို့ဆန္ဒပြကြတာကနေပြီးတော့ရဲနဲ့ဆန္ဒပြသူတွေကြားမှာထိတ်ထိုက်ရင်ဆိုင်မှုတွေရှိခဲ့ပါတယ်။ရိုင်းနှက်ခံရတယ်ဆိုတဲ့အမျိုးသားမီရှဲဇက်ကလဲဟာနိုဗ ెంబ ာလ22ရက်နေ့ကသူ့ရဲ့အတန်ဖန်စတူဒီယိုနားမှာပြင်းတဲ့ရဲ့ကိုရိုနာကပ်ဘေးတားဆီးရေးစီကံကိုမလိုက်နာပဲနှာခေါင်းဆီးမပါပဲတွာလာနေမိခဲ့ချင်းရဲကားကိုမြင်တော့သူ့ရဲ့စတူဒီယိုတွေကိုပြန်ဝင်သွားလိုက်တာပါဒါပေမဲ့ရဲကလိုက်လာပြီးတော့ကိုရီးလက်ရောက်တိုက်ခိုက်လူမျိုးရေးခွဲခြားရဲ့ပြောဆိုမှုတွေလုပ်ခဲ့တယ်လို့သူကပြောပါတယ် တော်တော်စင်မှာတော့ရဲရရှိနှစ်ဦးဖမ်းခံထားရပြီးတော့ကျန်းတဲ့နှစ်ဦးကတော့ကန့်သက်ချက်နဲ့စောင့်ကြည့်ခံနေရပါတယ်ရှင်ဗီအိုအမေရိကန်တန်ကနေပြီးတော့2020ခုနှစ်နိုဝင်ဘာလ30ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုသတင်းလောရည်နဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်
မြန်မာနိုင်ငံမှာကိုဗစ်ရောဂါကိုကူးစက်ခံရသူအတည်ပြုလူနာတိုးလာတဲ့အထက်ကျန်းမာရေးဝန်ထမ်းတွေပါပါလာနေပြီးအများစုကကာယရောဂါကုသရေးပိုင်းတာဝန်ထမ်းဆောင်နေရသူတွေဖြစ်တဲ့အကြောင်းကိုတင်ဆက်ပေးပါမယ်ကျွန်မကတော့စုစုပါကာယရောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းပါဝင်ဒေသင်အတည်ပြုလူနာ1500လောက်ရှိနေတဲ့အထက်ကျန်းမာရေးဝန်ထမ်းတွေလည်းပါဝင်လာနေပါတယ်အခုဆိုရင်ကျန်းမာရေးဝန်ထမ်း900ကျော်ကူးစက်ခံရပြီးအများစုကဆေးရုံတွေမှာတာဝန်ထမ်းဆောင်နေရသူတွေဖြစ်တယ်လို့လည်းကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ရောဂါကူးစက်မှုတွေနိုင်ငံအဝန်းတိုးလာတာနဲ့အများကျန်းမာရေးဝန်ထမ်းအင်အားလိုအပ်ချက်တွေလည်းကြီးမားလာတယ်လို့ကိုဗစ်လူနာတွေကိုအဓိကထားကူတာပေးနေတဲ့ရန်ကုန်ပြည်သူ့ဆေးရုံကြီးအရေးပေါ်ကူတာမှုဌာနမှဒေါက်တာမော်မော်ဦးကဖီယိုရီကိုပြောပါတယ်
။အဓိကကကာလာချာရှိလာတဲ့အခါကျတော့ကျန်းမာရေးဒုနာပြုတွေကလည်းနည်းနည်းပင်ပန်းသာပြုလာပြီနော်ကိုယ့်ရဲ့အတိုင်းဝိုင်းတွေကလည်းပဲကြောက်ကကူးစက်ခံရပြီဆိုရင်နောက်ကျန်တဲ့ဖြစ်ပျက်မှုရှိတဲ့လူတွေကလည်းကွာရန်တင်းဝင်ရတာတို့ဘာလို့နောက်ကျန်းမာရေးဒုနာပြုတွေနည်းနည်းပြန်ပြီးတော့ကျန်းမာရေးပြန်ကောင်းလို့ပြန်လာတဲ့အခါလေးပဲသူတို့ကချက်ချင်းပြန်ဆင်းကြရတယ်လေလူမှမရှိတာကြာလာတဲ့အခါကျရင်သူတို့ပင်ပန်းလာနေတယ်အဲ့အတွက်ကျွန်တော်ကဟို volunteer ဆရာဝန်ဆရာမတွေကိုအရင်တော့တခြားတိုင်းနဲ့ပြည်နယ်တွေကနေပြီးတော့ခေါ်ပြီးတော့ကျန်းကိုအင်အားဖြည့်တယ်ဆိုပေမဲ့အခုတခြားတိုင်းနဲ့ပြည်နယ်တွေမှာပါတက်လာတဲ့အခါကျသူတို့နယ်မြေတွေကနေဒီဘက်ကိုလာဖို့ကသူတို့ကလည်းကိုယ်နယ်မြေတွေမှာလည်းကိုယ်တိုင်းဒေသတွေမှာလည်းကိုယ်လုံးအောင်မှာဆိုရင်အဲ့ဒီလိုအခက်အခဲတွေကကျွန်တော်တို့လည်းဆိုရင်သူများကကိုလို့ရပေမဲ့အခြားတနိုင်ငံလုံးပြန်နေရင်အဲ့ဒါအဓိကအခက်အခဲတစ်ခုပဲ
မြန်မာနိုင်ငံမှာကေရောဂါကူးစက်မှုတွေတကြောပြန်ကြုံနေရချိန်မှာပဲလူဝင်မှာရှိရနေကရွေးကောက်ပွဲတွေရှင်းပါခဲ့ရမှာလူများနဲ့ထိတွေ့ဆက်ဆံမှုတွေရှိခဲ့တာကြောင့်နောက်ဆက်တွဲကူးစက်မှုတွေတိုးလာမှာကိုစိုးရိမ်နေကြတာပါဒါတလုံးမှလည်းကေရောဂါကူးစက်မှုတွေနိုင်ငံဝန်ပြန့်နှံ့လာနေသလိုဓာတ်နဲ့ချီချလာတာနဲ့အများကျန်းမာရေးဝန်ထမ်းတွေအတွက်စိန်ခေါ်မှုတွေလည်းကြီးမားလာတယ်လို့ဒေါက်တာမော်မော်ဦးကပြောပါတယ်
။အထူးသဖြင့်တော့အရေးအတွက်ကလည်းငိုတွေကကျွန်တော်တို့ရှိမှနေတာက ICU ကိုထိမှန်ပေးနိုင်တယ်မေးစည်းပေါ့နော်။ဒီသေးသူတာကလည်းအထူးကူဆရာဝန်ဆိုတဲ့အတွက်ကြောင့်ဘလူပဲလာကူတခြားအစားထိုးလို့မရဘူးပြောအထူးကူဆိုတာ။ဒီတစ်ပြေးနဲ့ဝန်ပြီးလာရင်ရိတ်ချေလာများဖြစ်လာရင်တနည်းကလည်းဒီလူတွေကလည်းဒီလူကိုမရှိမနေလို့နေရဒီကြားထဲကုသမှုခိုင်းတော့မှာကမန်ဂရမ် isolation လို့ဒီကုသတဲ့နေရာကိုပြီးစင်တာတွေကိုတော့တက်လိုက်ပြီးတော့လည်းပြန်လာပြီးပြန်လို့ရလိုက်နေအနောက်တီးဟိုဖြစ်နေမယ်ဆိုတာတခြားလူတွေသိပြီးကျင်တယ်အဲ့ဒီအတွက်ကြောင့်ဟိုကုသမှုတွေပြန်မှာမရှိနေပြီးကျင်တယ်ကုသမှုတွေခွင့်သက်တွေကိုဖျက်ဆီးကျင်တယ်ပြည်သူပြည်ပြမရှိတဲ့ကိစ္စကပတ်သက်ရှင်ဝယ်လို့ရပါမယ် human resource ကိစ္စကအမတန်စဉ်းစားရတဲ့ကိစ္စဖြစ်တယ်ကြာလားကာလကြာရှိနော်ဖြစ်လာမှာကိုကြောက်တယ်ပေါ့နော်အဲ့လို
ပြည်ရေးကရောဂါအခြေအနေကြောင့်တချို့ဆေးရုံစီကံတွေကိုယာယီပိတ်ထားတာရှိသလိုဒီလိုကာလမှာဆန္ဒသူလူနာတွေအတွက်လက်ခံကူတာပေးနေတဲ့နေရာတွေလည်းအကန့်အသတ်နဲ့ရှိနေတာပါရခိုင်တိုင်းတွင်ကမြို့နယ်တွေမှာဖွင့်လှစ်ထားတဲ့ဆန္ဒသူစီကံတွေမှာတော့ယောဂတန်တရားရှိသူလူနာတွေကိုအဓိကထားချိန်ပေးနေပြီးလိုအားပေးနေတဲ့စေတနာဝန်ထမ်းဆရာဝန်တွေအနေနဲ့လည်းကရောဂါကူးစက်မှုကိုကာဝယ်နိုင်မှုသတိပြုဆောင်ရွက်နေတယ်လို့မင်္ဂလာလုံးလူလူအခြေပြုဆန္ဒသူအခမဲ့စီကံတာဝန်ခံဒေါက်တာအိမ်မုံမုံကျော်ကပြောပါတယ်
ကျမတို့ကတော့ level 2နဲ့ပဲလူနာကြည့်ရပါတော့။ level 2ဆိုတာကျမတို့ကတော့ဟိုပါဘော waiting area တက်တက်နောက်တုံ့ပြန်စနစ်နဲ့သွားရပေါ့။လုံးဝလူနာတော့အတက်နိုင်ဆုံးတော့ hand touch နဲ့သွားရတယ်။ thermometer ဆားပြီးတော့မှ laser နဲ့ပဲပေါ့။ကျမတို့က SPO2 နဲ့အဓိကတက်မီချာတော့အဓိကတိုင်တာပေါ့နော်။အရေးကြီးတဲ့လူနာတော့ပေါ့နော်။ဟိုပါပဲကျမတို့က pressure ချိန်တာတော့အဲ့ဆိုတော့ PPE နဲ့ပဲသွားရမှာ။ PPE ဝတ်တဲ့လူပဲ ခိုင်ထားရပေါ့နော်
။ Okay ။
နောက်ပိုးတက်တာတွေပါရောကျမတို့ကတော့ဒီချားတော့လှုပ်ထားတယ်အကူကတော့လေအရေးပြန်နေပါဘောနော်အကူကတော့အလုံးလုံးလောင်းလောက်ပေါ့နော်အခုတည်းကတော့အလူရှင်နေနည်းနည်းလူနေသေးတော့အစင်တော့ပြေပါတယ်မှာ PPE တွေပါနေတယ်လေ level 2တွေစာချင်းခေါင်းစီပါနေတယ်အစင်တော့ပြေပါတယ်အခုတည်းတော့လေဟုတ်ဟုတ
်ကုသသူလူနာတိုးလာတာနဲ့အမြဆမ်းမရဝန်ထမ်းလိုအပ်ချက်ကလည်းပုံများလာနေပြီးကာယောဂါကာဝေးစီးရင်တွေကိုစပီးလိုက်တာပေါ့နဲ့ယောဂါတန်မြာရှိလာပြီးဆိုဖြာနာကူစီရင်တွေစီအမြန်ဆုံးလာရောက်ပြသဖို့ကိုဒေါက်တာအီမုံမုံကျော်ကတိုက်တွန်းထားပါတယ်
မနေ့ကတွေးလိုက်တာဆိုရင်နေတာမကောင်းညာပြေးသွားတာလေတက်ကစိုးဟိုအားတွေပါချားတယ်ဘာကြောင့်ချားပြားလာပြပေါ့နော်အဲ့ဆိုကျွန်တော်တို့အဓိက GP တွေမှာဆိုလည်းအချားမကြည့်ပေါ့နော်ကျွန်တော်တို့ fever clinic ကလည်းတိုင်ငံအချားကြည့်ပေးပေါ့နော်ကြည့်ပြီးတော့အမရဲ့ဘာပဲဖြစ်ဆေးရုံမှာဝက်လောက်ကတော့နေသွားတယ်ဘာပဲဖြစ် ที่ดูรู้ว่าเลยแม่งเหรอสิ่งใดสายจะมาดูที่คลินิกเดียวกูอากูเลยวะเนาะอากูเลยกูว่าจะมาดูอีกแล้ววะเนาะจะมาฟงก็สุดดีเชียงอาบูมีอะไรกูเลยเท้าเช่าพี่เนี่ยวะเนาะอันนั้นเจ้าที่จะมาดูคอเลยล่ะแต่ช่วงจ้าเลยอันนั้นเจ้าที่เอ็มมาใจกูเลยวะเนาะอันนั้นเจ้าที่เอ็มชาเลยบางเดียวกูลูกเบี้ยวเนาะมาเท้าแข็งสานาดาวน์เอาเลยลูกมือเลยวะเนาะ กูว่าเธอพี่มาค่ะตัวเด็กกูเลยลุงยานี่ปมเจนี่อะไรพี่นี่มาดิกูอันนั้นแต่ช่วงเช้าเลยเนี่ยอะไรวะเนาะอันนั้นเจ้าเนี่ยหน้าไปเดี๋ยวไปเจอหน้าวะเนาะตีอะไรพี่ดูรูปเปล่าเหมือนมาเลยยามาจะมาเอาไปเล่าเล่าเลยกูรู้ดิรู้เอาสุไลตัวอะไรไปอะไรแล้วว่าเอาเส้นมาดิว่ามาเอ๊ะจะมาอะไรอะไรก็จะมาส่วนน้อยดิ
เช้ามาเนี่ยอาจารย์วันจันทร์ท่านนายกจึงได้มาเล่นไพ่ทุกอย่างที่เจนที่ยามานายมาโควิดเกี่ยวกับเจ้าตีสองตัวแต่ท่านกูอยากจะเสียชีวิตไหมกูจะดูที่พิลูนาเช้าตอนกูร้องเรียกเช้าเช้าสิบาร์เลยกูไปยกระกาวิเวทเพื่อสิลาเมสวยเลยมีมาตั้งยังเอาตั้งแต่ทุนแม่บูกาเช่นดูด้วยไม่เพียงไหนนะเจ้าแกยกระกาวิลงงานเวกูสักปีสองเนี่ยตัวยามาลุเช้ามาเนี่ยอาจารย์วันจันทร์ท่านนายกที่ไปทำอะไรเช้ามาเราสู้สู้บ้าฟิวยี่มีมาไปด้วยแต่ที่ไป
ပညာပေးတာအပြင်အရေးပေါ်အမိန့်ထုတ်ပြန်ချက်တွေကိုမလိုက်လာသူတို့ကိုအရေးယူမှုတွေနဲ့တင်းတင်းကြပ်ကြပ်မဲ့ဆောင်ရွက်သင့်ပြီလို့စေတင်ညာရှင်တွေကသတိပေးပြောဆိုလိုက်တဲ့အကြောင်းကျွန်မစုံစမ်းစူးစီးတင်ပြပေးကြပါမယ်။မြန်မာနိုင်ငံတိုင်းအလုံးတိုင်းတန်းနဲ့ကူးစက်မှုတွေမြင့်လာချိန်မှာကျန်းမာရေးဝန်ကြီးဌာနဘက်ကပြည်သူတွေနေနေပါပဲနေကြဖို့ညွှန်ကြားချက်ပါဝင်အမိန့်တွေထုတ်ပြန်ပြ ကျမ်းမာရေးဝန်ထမ်းနေဆရာဝန်နေစီကိုပါပေါ်ကူဆက်မှုတွေပြန့်နှံ့လာတဲ့အတွက်စိတ်ပညာရှင်တွေဘက်ကအစိုးရတကြီးသတိပေးနေတာဖြစ်ပါတယ်။ရန်ကုန်တိုင်းလှိုင်သာယာမြို့နယ်အခမဲ့ဌာနကူဆေးကန်းရဲ့တာဝန်ကစေတနာဝန်ထမ်းဆရာဝန်ဒေါက်တာနိုင်မင်းထွန်းဟာပြည်သူ့ကိုအချိန်ကြီးဆေးကုသဆောင်ရှားမှုပေးနေရင်းနဲ့ကိုဗစ် ကြည့်ခင်ပါလေဘယ်တော့ကူမလဲဆိုတော့မသိရတဲ့ကီလူရီယာသိညကြကီလူရီယာဖြစ်တဲ့ခံစားချက်ကိုဆရာဝန်တရားအောင်လို့လည်းကျွန်တော်ကိုယ်တိုင်ချစ်မှုတဲ့သူပြတော့ပေါင်းပေါင်းနားတယ်လို့ပြောချင်ပါတယ်ဒါပေမဲ့ကျွန်တော်တို့ကကျွန်တော်နိုင်ငံရဲ့အခြေအနေကိုကောင်းကောင်းသိရမလောက်ထိငါတို့နိုင်ငံငါတို့လုတ်ပေးနိုင်တယ်လေအလူရှင်တွေလည်းပြင်ပန်းနေပြီဗောလန်တီးယားတွေလည်းတနေ့ပြီးတနေ့ပြီးတနေ့ပြီးစနေပ ပြည်သူကိုအခြေပြုတဲ့လူလူဘူပေါင်းပါဝင်မှုတွေနဲ့ဝိုင်းဝန်းအားဖြင့်နေကြချိန်မှာပြည်သူတိုင်းဟာကိုယ်တိုင်ကိုကျေပွနဲ့ကိုကြောင့်ကိုယ်ပိုင်ဝင်ကျေဒုက္ခမရောက်အောင်တတိထားကြပါလို့လည်းဒေါက်တာနိုင်မင်းထွန်းကမြစ်တာရက်ခံပါတယ်ပြည်သူလူလူကအခြေပြုချလာလို့ဒီကနေ့ရှိတဲ့ဒီလူလူအခြေပြုလူနာတရင်ကားလည်းရှိတယ်ပြည်သူတွေကဘူပေါင်းပါဝင်နေပါတယ်ဒီဖြစ်စုံပါတယ်အစိုးရနဲ့ပြည ကိုတာကိုလောအောင်လို့မက်တီတက်ပါမလို့ပဲနဲ့အပြင်မထပ်ပါနဲ့လို့ကျွန်တော်ကဟိုတခြားလက်ဆောင်ပေးချင်ပါတယ်မြန်မာနိုင်ငံမှာကိုဗစ်ကူးစက်သူတသိန်းနီးပါးထိကလာနေတဲ့ဆိုရင်ကြာအခြေအနေပါဒါကြောင့်သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကထိရောက်တဲ့အရေးယူမှုတွေနဲ့ချက်ချက်မမတ်ဆောင်ရွက်ပါလို့အထွေထွေယောဂါကူဆရာဝန်ကြီးဒေါက်တာဘောအောင်ကျော်နိုင်ကသတိပေးပါတယ်ဟုတ်ကဲ့ဒါလည် ီလန်းကြီးကိုတနည်းကြချမှတ်ပြီးတော့ဖိဖိတီတီကောင်းတဲ့ပေါ်ကိုလုံနေပြီလို့ကျွန်တော်ထင်တယ
်။ဤသူတွေဘက်ကတိုင်းပြည်မှာတေလောက်တဲ့ကတ်ရောဂါစိုက်နေတယ်ဆိုတာအထူးသတိထားကြဖို့လိုနေပြီလို့ဒေါက်တာမိုးအောင်ကျော်နိုင်ကသတိပေးပါတယ်
။ဒီကိစ္စကတည်းကနေကြတာနဲ့ချီပြီးတော့မပေါင်းများစွာကြာလာပြီးနော်တိတိကျကျလေးကောင်းတဲ့ပေါ်ဆောင်ရွက်တင်နေပြီလို့မြင်ပါလေ
။အခုလက်ရှိမှာတော့ COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဖွဲ့ဗဟိုကော်မတီကနေပြည်သူ့ကိုပန်ကြားချက်အမိန့်ထုတ်ပြန်ချက်ညွှန်ကြားချက်တွေကိုလာမယ့်ဒီဇင်ဘာလ15ရက်နေ့အထိရက်တိုးမြင့်သတ်မှတ်တယ်လို့နိုမာလ28ရက်နေ့ကသတိပေးကြေညာထုတ်ပြန်ချတာပါ။ဒါပေမဲ့ထုတ်ပြန်ချက်တွေကိုလိုက်နာမှုအရေးယူမှုအားနည်းနေတဲ့အတွက်အခုလိုဝေဖန်မှုတွေဖြစ်ပေါ်နေတာဖြစ်ပါလေရှင်။ကျွန်မစုမုံပါ
ရှိပြီသူကလည်းတပေါင်းလောက်ခုလုံနေတဲ့ချင်းမီနယ်ပလတ်ဝမြို့နယ်မှာကိုဗစ်ရောဂါကူးစက်သူအစီပြုလူနာထပ်မံတွေ့ရှိခဲ့တာကြောင့်စိုးရိမ်မှုတွေဆက်ပေါ်နေတဲ့အကြောင်းတင်ပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။မြန်မာနိုင်ငံဝန်ကိုဗစ်ရောဂါကူးစက်မှုတွေသိုးလာနေရမှာ ลำบากสุดเลยแค่แค่วิพงพิมุ่งในใจเลยชีวิตเนี่ยเป็นว่ามีมาเลยผู้ช่วยลูน่าด้วยทำมาช่วยชีวิตเนี่ยก็เจ้ามีคนดูเนี่ยทุกคนเลยสู้ยังนี่เจ้าว่าเลยไม่ได้ดูงานเลยจะขับไปไหนก็เปล่าดูส่งยังมาเดี๋ยวก็บุษย์นี่ละกูเสียสิทธิ์ยุคเจ้าเป็นว่ามีเสียงโอ้ตั้งใจสุดเทวิงก็เปล่าว่าเลย
ดูว่าเอาจ้าเจ้าเจ้าเว้ยยังไงเนี่ยนี่ต้องอยู่อ่ะก็ดูว่าแต่ถ้าเจ้าเนี่ยเปลี่ยนอะไรกันหรือว่าเขาไปยังไงนี่ก็ต้องเปลี่ยนอะไรกูว่าเนี่ยท้าวเลยท้าวเลยเนาะต้องเลี้ยงยาวมาเนี่ยสักกูเองเนี่ยมาปูสไลด์ดอกปูด้วยแล้วเนี่ยต้องเนี่ยต้องที่ดูมวยแปลว่ามีเนี่ยเรื่องที่ดูมุ่งมั่นอยู่เนี่ยโอ้ไปเจ้าตรงนี้เนี่ยก็กูเสด็จยามาที่ดูมุ่งไล่ใครท้าวเลยจ้ะทีหลังเท่ามาพรหมสูงจีอดีตยูลู ကျွန်တော်တို့ကလည်းအပြေးအဝါမရသေးတဲ့ပလက်ဝါမျိုးပါကရောဂါကူးစက်သူတိုးလာတာနဲ့မြတိရခံလေးကြားဆွေးရိတ်စိတ်တွေလည်းမြင့်မားလာတယ်လို့တိရခံကိုဆလိုင်းတွေးကပြောပါတယ်ကိုလည်းဥပစာကလည်းအင်တာနက်လိုင်းဒီဖြတ်တောက်ခံထားတဲ့တောင်မို့လို့တခြားမျိုးနဲ့ထက်ဆိုင်ရင်ဒီကိုဗစ်နဲ့ပတ်သက်ပြီးတော့အပြည့်ပြင်းရဘဟုတုတ္တရလိုက်ပေါ်နေဖြစ်ဖြစ်အဲ့လိုမျိုးကြီးရှုလို့မရဘူးပဲတရိယမောင
ကိုရလေအားနေတဲ့ဒီကတခုဖြစ်တယ်ပေါ့နော်။သမ္မတော်နဲ့ရခိုင်လက်နက်ကဖွဲ့ကြဆိုက်ပွဲတွေကြောင့်ပလဲဝမ်မြို့နယ်မှာခိုးလုံနေတဲ့စစ်ဆောင်ဒုက္ခတွေခမ်းမန်းချစ်သောင်းလောက်ရှိနေပါတယ်။အခုတို့ကန်ယောဂကုစက်မှုတွေတိုးလာချိန်မှာလူစုလူဝေးဆောင်ဖို့ခက်ခဲတဲ့ဒုက္ခတွေစခန်းတွေမှာယောဂကုစက်မှာကိုစိုးရင်ရတယ်လို့လဲပလဲဝတိုက်ပွဲဆောင်နဲ့တဘာဝဖေးကူညီရေးဖွဲ့အစိုးရမှ
ဒီနေရာကိုထားခဲ့ပြီးမှာပလဝကိုခိုးလုံနေတဲ့ဒီအဒီပီခန်းတွေလေးရှိနေတယ်။မြို့ရဲ့အနေထားကတည်နေဖြစ်တယ်။ဒါမှလူဦးရေရောဒုက္ခတွေနဲ့အခုကစုပြီးတော့နေရခါမှာလူဦးရေရောသူ့ရဲ့အတန်တာအနေထားတစ်ခုကတော့ရတယ်။ပို့ပြီးမှဒီစိုးရိမ်မှုတွေရှိတယ်။ပြီးတော့နောက်တစ်ခုကဒီကျမကြီးဆရာဝန်တွေလုံလောက်မှုမရှိတာက
ကရင်ငါးဆယ်ဖြစ်ပေမဲ့ဆရာဝန်ကတယောက်ပဲရှိနေတယ်။ကျမကြီးကဒီလိုအပ်တဲ့ဒီစေဝါတွေလည်းဘယ်လိုရနိုင်မလားမရနိုင်ဘူးလားဆိုတဲ့ဟာကဒီခွန်တစ်ခုဖြစ်လာတယ်။တခြားမျိုးတွေတခြားနေရာဒေသတွေနဲ့နိုင်စင်နေလို့ပို့ပြီးမှစိုးရိမ်ဖို့အနေထားတော့ရှိတယ်။ပလဝမြို့ရဲ့ဈေးကဆက်တွေရာရခိုင်ပြည်နယ်ကြောက်တော်စစ်တွေရေချောင်းလမ်းဟာစစ်ရေးပြိပကဖြစ်စဉ်တွင်ပိတ်ပင်ထားရတဲ ဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီက
ေပါပေးရမယ်ခုခုသောမှုတွေလုပ်မယ်ဆိုလို့ရှိရင်တော့ဒုညာလွှဲပြောင်းရမျိုးတော့အခက်အခဲရှိနိုင်ပါတယ်ဒီဘက်ကကျွန်တော်အရေးကြီးလို့ဒုညာလွှဲမယ်ဆိုလို့ရှိရင်အဲဒုညာလွှဲဖို့ပေါ့နော
်မနေ့ကကနောက်ထပ်တည်ပြုလူနာသက်3ဦးဟာကျခိုင်ပြည်နယ်တောက်တော်မြို့နယ်ကလာရောက်သူတွေဖြစ်ကြပြီးနိုဝင်ဘာ26ရက်နေ့မှာလဲတောက်တော်ကပြန်လာသူသူထံမှာရောဂါပိုးဆစ်ဆေးတွေ့ရှိခဲ့ပါတယ်တိမတိုင်းခင်နိုဝင်ဘာလ19ရက်နေ့လုံကလည်းရန်ကုန်တိုင်းကပြန်လာသူ4ဦးမှာရောဂါပိုးကူးစက်နေတာစစ်ဆေးတွေ့ရှိခဲ့တာကြောင့်ပရမောက်ဆုံးကူးစက်မှုလည်းဖြစ်ခဲ့ပါတယ်ရောဂါကူးစက်မှုတွေတွေ့ရှိခဲ့ပြီးနောက်မှာတော့ပလဲဝါမြို့အဝင်အထွက်တွေမှာစစ်ဆေးရေးဂိတ်တွေထားရှိပြီးကိုဗစ်ပိုးတွေ့ရှိတဲ့နေရာဒေသကဝင်ရောက်လာတဲ့သူတွေကိုကျန်းမာရေးဌာနမှထုတ်ပြန်ချက်နဲ့အထောက်အထားများမပါရှိသူတွေကိုသိသအောက်ကြည့်ထားပါတယ်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကတော့မြန်မာနိုင်ငံဟွမ်းကိုဗစ်ရောဂါကြောင့်သေဆုံးသူ2000လောက်နဲ့ကူးစက်သူ9000လောက်ရှိတယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်နိုင်ကုန်း AVA မြန်မာပိုင်းအတွက်သတင်းပေးပို့တာဖြစ်ပါတယ
်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲရောဂါပိုးကင်းရှင်ကြောင့်အထောက်အထားဆာရွက်ဆာတန်အတူကန်ဆောင်သူမြန်မာတချို့ကိုနေပြီးတော့မှတွေ့ရှိခဲ့တာကြောင့်တွားလာဝင်ထွက်မှုတွေတင်းကျပ်လိုက်တဲ့အကြောင်းပြောပြပါမယ်ကျွန်မအကန့်နွန်ပါကယောဂကြောင့်နေရချိန်မှာကောင်းစီစစ်စစ်မှုတွေမထိခိုက်အောင်ကောင်းတင်ရင်မသမားတွေကိုကုန်းဝေယောဂပိုးစစ်ဆေးပြီးတောလာခွေပြူထားပါတယ်။ဒါပေမဲ့လည်းမကြသေးခင်တုန်းကပဲရင်မတချို့ကယောဂပိုးကင်းရှင်ကြောင့်ဆာရွက်ဆာတန်အတူတွေကန်ဆောင်ထားတာကိုစစ်ဆေးတွေ့ရှိခဲ့ကြောင်းနေပြည်တော်ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာမြတ်ဝနဇိုးကပြောပါတယ်
။မထောက်ခံရဘူးကျွန်တော်သိချာစီစစ်တဲ့အခါကျတော့တချို့ဟာလေးတွေကအဆင်ပုံအထုဖြစ်နေတာပေါ့လေကျွန်တော်ကဟိုထုတ်ပြီးတဲ့ဌာနကိုဆက်မေးတဲ့အခါကျတော့ထုတ်ပြီးတဲ့ဌာနကရေးစာသူတို့ကပတ်ပုံတင်ထားခြင်းမရှိပါဘူးဆိုတော့ကျွန်တော်ကအဲ့ဒါနဲ့အဲ့လိုဆမ်းမိတာမျိုးရှိပါတယ်ကျွန်တော်အဲ့ဒါကိုကျွန်တော်အရေးယူဆောင်နေပါတယ်ကျွန်တော်ပန်းပြီးတော့အဲ့ဒီဘုပဲ
ကျွန်တော်တို့လောလောဆယ်တော့မြေပြည်မှာဒီကွန်ရက်ရှင်နဲ့မှာထည့်ထားပြီးတော့ပြင်ကျွန်တော်တို့သက်ဆိုင်ရာဌာနမျိုးကိုလည်းပြီးတော့ဥပဒေကြောင့်ရည်မှာပါခင်အစိုးရရုံးဆိုင်ရာနေပြည်တော်နယ်မြေမှာယောဂါပိုကင်ရှင်ကြောင့်အထောက်အထားနဲ့လာရောက်သူတွေအပြင်တရားဝင်အသိမှတ်ပြုအကြောင်းမကြားဘဲဝင်ရောက်လာသူတွေလည်းရှိတာကြောင့်အခုအခါဝင်ထွက်သွားလာမှုတွေကိုပုံမိုလ်ဆောင်ကြည့်စစ်ဆေးနေတယ်လို့လည်းဒ
see the Jane Seyame. The nose in Maris Sipare, I the Jane and the Jane Seyame, stay on the Jane Seyame to come back to Kalar to Quarani somewhere. I might tell the Churiale how the warm duo could go on it when I read Shirabolu, the Nura Adao, the Nura Kobi Quarani somewhere. Digger Lale, you don't want to have a look back, would be largely Chowyala Shivai, the Nura Lupia.
အဲ့လိုပေါ့ကိုယ်ဝင်လာတယ်ကျွန်တော်ကြောက်ပြီးတော့ဆက်လိုက်တဲ့ခါမှာပူးတွေ့ရတော့သူတို့ဒုက္ခသည်ရောအနေနဲ့ရှိတာပေါ့လေအဲ့လိုကိစ္စလည်းရှိတဲ့အတွက်ကျွန်တော်တို့ကတော့ကိတ်တီကိုတော့ဆက်ပြီးတောင်းပေါ်မှာဖြစ်ပါရဲ့မကြာသေးခင်လတွေအတွင်းယောဂပိုးရှင်မရှိစစ်စဲခဲတဲ့ရေမောနှစ်ထောင်ကျော်ရှိခဲ့ပြီးအဲ့ဒီထဲမှာ25ရာလောက်ဟာလဲယောဂပိုးကုဆက်နေကြောင့်အတူတူနိုင်ခဲ
ကျွန်တော်ကတော့ဒီနေ့ကိုနှစ်ဆယ်လောက်ရှိနေတယ်လို့လည်းမြန်မာနိုင်ငံကောင်တက်တာတင်မော်တော်ယာဉ်များအတင်ဒုတိယဥက္ကဋ္ဌဦးစိုးနိုင်ကပြောပါတယ်။ဒီနံပါတ်တော့အဲ့လိုပေါ့ကိုဗစ်ဖြစ်တဲ့ဆိုတာကတော့ဟိုပါပေါ့နော်အတီးပြောတော့လုံးဝမရှိဘူး60%ကျော်လည်းဖြစ်သွားတော့အဲ့ကလေးလေးဝင်ရတယ်လေကိုတို့အတင်းဖွင့်ရလဲ
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေကြောင့်နေရာချိန်မှာပဲကောင်စီစစ်စစ်မှုတွေကမထိခိုက်အောင်ကြံ့မာရေးလမ်းညွှန်ချက်တွေနဲ့အညီဆောင်ရွက်ဖို့လည်းခွင့်ပြုထားတာပါဒါပေမဲ့လည်းကပ်ရောဂါကလာကုန်ပစ္စည်းတည်ယူပို့ဆောင်ရမှာတက်ဆိုင်ရာဒေသအလိုက်တက်မှတ်ချက်တွေမတူညီတာကြောင့်အခက်အခဲတွေလည်းကြုံနေရတယ်လို့မြန်မာနိုင်ငံအဝေးပြေးကောင်စီပို့ဆောင်ရေးဝန်ဆောင်မှုလုပ်ငန်းရှ
ာရီရှိတယ်မတူညာရေးခါမှာကျွန်တော်တို့အဲနည်းနည်းချင်းနေတယ်နည်းနည်းရှိတယ်အဲဒီကြောင့်ဒါလေးကို SOV လေးကတိုင်းတိုင်းနဲ့တိုင်းဟိုစင်တူလေးချစ်ချစ်ချင်တယ်ဒီ92နာရီဆိုတာမျိုးကတော့ဟိုမဖြစ်တဲ့တော့ဘောနော်ဟိုချီချောက်ဆိုရင်ကျွန်တော်တို့ကုန်ပြီးဘူးဆောင်ရေးအာကောင်းဆုံးနာရီဖြစ်အဲတော့ဒီပေါ်မှာကားရီကိုများလာမယ်အခုဆိုရင်ကျွန်တော်တို့ဒီအမြန်လမ်းအသုံးပြုဖို့မရတော့တော့ဒီဒီတော့ဆော့ပေါ့အဲတော့မန်ဟောင်းမှာပါရီပူကြတာဆိုတော့ပြီးတော့ဒီစမိုင်းစစ်စက်ကိုခါနေနဲ့ပို့ပြီးတော့ဟိုနေရာတွေပို့ထုံးလို့ပြီးတော့ဟိုတိုင်းနေပြီတဲ့အတူတူပါရှိတော့ဒီစမိုင်းစစ်စက်ကတော့တော့ပို့ပြီးတော့တိုးသိကြတယ်
အော်တိုဘား6ရက်နေ့ကစကောင်းတင်ရင်တွေကိုယာယီဖြတ်တန်းခွေပြုထားတဲ့ရန်ကုန်မန္တလေးအမြလန်းကိုလည်းမနက်ဖြန်အင်္ဂါနေ့ကစခွေပြုတော့မှာမဟုတ်ကြောင်းအနာပိုင်းတွေကပြောဆိုထားပါတယ်ကောင်းတင်ရင်တွေအနေနဲ့လည်းအမြလန်းဟောင်းကသာဖြတ်တန်းခွေပြုမှာဖြစ်ကြောင်းလည်းအမြလန်းမကြီးထိုင်တိုင်ပြုပြင်ရေးနဲ့ကြည့်ကြရေးအဖွဲ့ကပြောဆိုထားပါတယ်ရှင်ကျွန်မအကနွန်ပါ VOA သတင်းပေးပို့ထားတာဖြစ်ပါတယ
် UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မီကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ
်ညရောက်မှာတာဝန်ထမ်းဆောင်ခဲ့ကြတဲ့ပညာရေးဝန်ထမ်းတချို့မဲမတမာမှုနဲ့ရွေးကောက်ပွဲမှာမမှန်မကန်လုပ်တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့အကြောင်းပြောပြပါမယ်ကျွန်မအိတ်တနာထွန်းပါနိုဝင်ဘာ၈ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲယုံတာဝန်ထမ်းဆောင်ခဲ့ကြတဲ့ပညာရေးဝန်ထမ်းတချို့ကိုရွေးကောက်ပွဲမှာမမှန်မကန်ဆောင်ရွက်တဲ့မဲမတမာမှုတွေပြုလုပ်တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ရဲစခန်းမှာအမှုပွင့်တိုင်ကြားထားတဲ့အမှုတွေရှိသလိုတရားရုံးတင်ထားတဲ့အမှုတွေလည်းရှိပါတယ်မဲယုံဝန်ထမ်းဆရာဆရာမတွေအပေါ်တရားစွဲဆိုထားတဲ့အမှုအ ਨੇ စုံနှစ်မှုရှိနေတယ်လို့လည်းအခြေခံပညာရေးလှုပ်သားများတမကဗဟုအလုံးအမှုဆောင်ဆရာဦးဝင်းမင်းထွတ်ကပြောပါတယ
်ပြောဝဲရဆရာမကြီးအမှုဆိုလို့ရှိရင်ဒါတရားရုံးကိုရောက်သွားပြီပေါ့တရားရုံးမှာတရားရုံးမှာတင်ပြီးတော့တရားကျင့်ပြီပေါ့နော်နောက်တစ်ခုက ဟိုရဲစခန်းမှာလောလောဆယ်အမှုစစ်ခိုင်းတော့အမှုရဲစခန်းမှာအဲဒီရဲစခန်းကိုတိုင်ပြီးတော့မှာရဲစခန်းကနေပြီးအမှုဒီဆောက်ပြီးတော့မတရားဆွဲတာဆိုပြီးနှစ်ပိုင်းရှိတယ်ဘုဟုဘာလဲကျွန်တော်တို့ဒီငပူရောပေါ့ငပူရောမှာဆိုရင်ရဲစခန်မှာတော့တိုင်ထားပြီးပေါ့နော်ဒါလည်းတမှုပေါ့လောလောဆယ်ဒီနှစ်မှုရှိတယ်နောက်ဆိုတဲ့ဒီဘဝကိစ္စလေးတွေကတော့ကျွန်တော်တို့ဆက်တွေ့လာတာလေးတွေကတော့
ကျွန်တော်တို့နည်းကျွန်တော်တို့ကလည်းဖြည့်ရှင်းကြတယ်အခါမှာမြို့နယ်တမကတွေသူနည်းသူကလည်းဖြည့်ရှင်းနေတာရှိတာပြီးပေါ့နော်မန္တလေးတိုင်းပျော်ပွဲမြို့နယ်ကမဲယုံမှာမဲယုံမှုအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ပညာရေးဝန်ထမ်းဟာမဲဆွယ်စည်းရုံးနာတွေလုပ်ခဲ့တယ်လို့ဆွဆွဲခံထားရသလိုအေယာဝတီတိုင်းငပူရောမြို့နယ်မှာတော့အသက်မပြည့်သေးတဲ့သူကိုမဲပေးခွင့်ပြုတယ်ဆိုတဲ့ဆွဆွဲချက်န ွဲတာမျိုးပေါ်ပေါက်တယ်ဆိုရင်တံမြန်တရားစွဲဆိုတာအပါဝင်တုံ့ပြန်သွားမယ်လို့လည်းအခြေခံပညာရေးလှုပ်သားများတမကဗဟုအလုံးအမှုဆောင်ဦးဝင်းမင်းထွက်ကပြောပါတယ
်မြန်မာတိုင်းငံလုံးမှာရှိတဲ့ပညာရေးဝန်ထမ်းတွေအပေါ်မှာပေါ့နော်ဒီမဲယုံဟိုချူတင်မဲဟိုဘောကောက်တဲ့အချိန်ကာလမှာနောက်တစ်ခုကဒီဒီနိုဝင်ဘာရှိရနေ့ရွေးကောက်ပွဲနေ့မှာပေါ့နော်ဆိုတော့ဒီတမချက်ချက်နဲ့အဲဆောင်ရွက်နေပါတော့ညာလဲမလူမုံသားတဲ့စိတ်တွေနဲ့ဆယ်လီပြီးတော့မဟုတ်မမှန်ဆွဆွဲတိုင်ကြားတဲ့အမှုတွေကိုတော့ကျွန်တော်တို့ကပြန်ပြီးတော့ကူညီဆောင်ရွက်သွားဖို့အတွက်မကြခင်မှာကျွန်တော်တို့ဒီမြန်မာတနိုင်ငံလုံးမှာရှိတဲ့ဆရာအဖွဲ့ကြီးတုံးဖွဲ့ပေါင်းပြီးတော့ကျွန်တော်တို့အရေးပေါ်တုံးပြန်ချေရှင်းရေးကော်မတီကိုဖွဲ့စည်းပြီးတော့ကျွန်တော်တို့ကူညီဆောင်ရွက်သွားမှာဖြစ်ပါတယ်ကျွန်တော်တို့လိုအပ်တဲ့ဥပဒေပညာရှင်တွေအတူတူရယူပြီးတော့ကျွန်တော်တို့ကူညီဆောင်ရွက်သွားဖို့စီစဉ်နေပါတယ်ခင်ဗျာဒီကညာရေးဌာနညာရေးဝန်ကြီးဌာနကလည်းတာဝန်ပေးတယ်ရွေးကောက်ပွဲကော်မရှင်ကလည်းခန့်အပ်တာဝန်ပေးပြီးတော့ဆောင်ရွက်ထိုင်တယ်ပေါ့အဲ့တော့ဒီကျွန်တော်တို့ရဲ့ဤကင်ညာရေးဌာနမှာလည်းတာဝန်ရှိတယ်လို့ယူယူစီမှာလည်းတာဝန်ရှိတယ်ပေါ့တာဝန်ရှိတဲ့အခါကျတော့ဒီသက်ဆိုင်ရာဥပဒေလုံးလုံးကြီးရှင်းလင်းစည်းကမ်းအနေနဲ့အညီတော့ကူညီဆောင်ရွက်ပေးဖို့လိုပါတယ
်အာဏာရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနိုင်ရချောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်ဒါပေမဲ့လည်းရွေးကောက်ပွဲမှာမင်းမတမာမှုတွေမမှန်မကန်လုပ်ရက်တွေရှိခဲ့တယ်ဆိုပြီးတော့အဓိကအတိုက်ခံနိုင်ငံရေးပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီတို့ကဆွဆွဲထားကြတာပါရွေးကောက်ပွဲစောင့်ကြည့်အဖွဲ့တစ်ခုဖြစ်တဲ့ New Myanmar Foundation ကအမှုဆောင်ညွှန်ကြားရေးမှူးမမျက်နှာသာအတင်းကတော့ရွေးကောက်ပွဲလုပ်ငန်းစဉ်မှာအားနည်းချက်တွေရှိခဲ့ပေမဲ့မဲယုံတာဝန်ကြဆရာဆရာမတွေကြားမတမာမှုတွေကြီးကြီးမားမားမတွေ့ရဘူးလို့ပြောပါတယ
်အချို့သောရာဂိုင်းလုံးနဲ့ငယ်တော့ဆရာဆရာမတွေကဥပမာဘယ်လိုမျိုးလဲဆိုတော့ဒီရွေးကောက်ပွဲလေးလာဆောင်ကြည့်ခွင့်ကိုမသိတဲ့အတွက်သူတို့မယုံနယ်ကိုဝင်ခွင့်မပေးတာမျိုးပေါ့နော်အဲ့လိုမျိုးအခြေအနေမျိုးလေးတွေရှိတယ်ဒါပေမဲ့အဲ့လိုမျိုးကတော့ကျွန်တော်တို့ဒီရေကောက်ပွဲလေးလာဆောင်ကြည့်တဲ့အရက်ဒီမှာဂျုံရတာတော့ဒီအနေနဲ့ပေါ့နော်ဒီရာခိုင်နှုန်းအဖြစ်ဆိုရင်တော့ဒီ100ခန်းနှုန်း200ခန်းနှုန်းတော့တော့ကျွန်တော်တို့ဂျုံခဲ့ရတယ်ပေါ့နော်ဒါပေမဲ့အဲ့ဒီဟာအပေါ်မှာတော့ကျွန်တော်တို့ကဒီမမမကန်လုပ်တယ်ဆိုတဲ့စကားမျိုးကမတုံ့ညူဘူးပေါ့နော်အဲဒီဥပဒေကိုသိရှိမှုအားနည်းနေတယ်အဲဒုမလို့ရှိရင်တော့ဒီဟိုပါဒီလုပ်ငန်းဆိုင်ငန်းတွေပေါ်မှာဒီအချို့သောဒီဆရာဆရာမတွေအနေနဲ့ဒါတို့ဒီသင်တန်းသိချာမရဘူးဆိုရင်လည်းတို့လွတ်သွားတာမျိုးလည်းရှိနိုင်တယ်ပေါ့နော်ကျွန်တော်တို့ကတော့ဒီအလူပဲတုံးသက်ချင်းနေလေ
ရွေးကောက်ပွဲမှာမဲယုံတာဝန်ထမ်းဆောင်ကြတဲ့ပညာရေးဝန်ထမ်းတွေကိုဒီလိုတိုင်ကြတာမျိုးက2015ရွေးကောက်ပွဲတုန်းကနေပြည်တော်မှာတက်မှုရှိခဲ့ပြီးပါတယ်ဒီနေ့ရွေးကောက်ပွဲမှာတော့ပညာရေးဝန်ထမ်း2ဦးအပေါ်တရားစွဲဆိုထားတာပါဝင်ရွေးကောက်ပွဲနဲ့ဆက်နွယ်ပြီးတရားစွဲထားတဲ့အမှုပေါင်း100ကျော်ရှိပါတယ်တစ်ချိန်တည်းမှာပဲကက်ယောဂကာလကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲယုံဝန်ထမ်းအဖြစ်တာဝန်ယူရင်းကိုဗစ်ရောဂါပိုးကူးစက်ခံရသူပညာရေးဝန်ထမ်း100ကျော်ရှိနေပြီလို့အခြေခံပညာရေးလှုပ်သားများတမကကပြောပါတယ်ရှင်ကျွန်မအင်တနာထွန်းမှရှင်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
တော်ရရှင်များရှင်ကျမတင်ကြီးထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပေးပါမယ်။ရန်ကုန်တိုင်းလေးခုမှာဒီဇင်ဘာလအတွင်းကိုရီးယားမြန်မာဆက်မှုဇုန်ကိုစပြီးအုပ်မြင့်ချမဲ့ကိစ္စအပါအဝင်တခြားအစိုးရစီမံကိန်းကြီးတွေလည်းရှိနေပါတယ်။ဒီအချက်ကြောင့်ရန်ကုန်အင်ဂျန်မြေဈေးကွက်အတွင်းလှုပ်ရှားမှုရှိလာပါသလား? ဒီနေ့ရုပ်မြင်သံကြားအစီအစဉ်လေးကိုမင်းမြန်ပြီးဒီသတင်းပါစီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင်။ ကျမတို့မှာနိုင်ငံတော်စီမံကိန်းကြီးတွေနဲ့အများကြီးဆင်ထားတာရှိပါတယ်။ဥပမာဆိုလို့ရှိလို့ရှင်နောက်လဒီဇင်ဘာလမှာအဲကိုရီးယားမြန်မာဆက်မှုဆောင်ကိုလှည့်ကူးမှာကျမတို့အုတ်မြစ်ချပါမယ်စပြီးချပါမယ်နောက်မကြာမီကာလမှာမြန်မာစင်ကာပူဆက်မှုဥယျာဉ်ပေါ့နော်အဲ့ဒါလည်းလှည့်ကူးမှာပါပဲဒီဟာကိုလည်းစပြီးတော့ကျမတို့အကောင့်ထဲပေါ်ပါမယ်။နောက်ပြီးတော့တကုံ မျိုးတွေပဲမှာဆက်လို့ရှိလို့ရှင်လေစမတ်အန်အီကိုစတီပရောဂျက်ပေါ့နော်မြေပြင်ရတုတ်တဲ့မှုနဲ့ပြေးသွားတဲ့မျိုးစီမံကိန်းတစ်ခုကိုလည်းကျမတို့စပြီးအကောင့်ထဲပို့ဖို့ရှိပါတယ်အဲ့တော့ဒီလိုစီမံကိန်းကြီးတွေအကောင့်ထဲပို့တဲ့အခါမှာနိုင်ငံရဲ့ငွေငွေမှန်မှုငွေတွေဝင်လာရုံနဲ့မကဘူးကျမတို့ပြည်သူတွေအတွက်အလုတ်ကင်ဖန်တီးမှုပဲမှာအင်တာမအရေးပါပါတယ်အလုတ်ကင်ဖန်တီးခြင်းအပြင်ကျမတို့
ပြီးခဲ့တဲ့အချိန်နေတော့ငါတို့ဆန်းစုချီပြောသွားတာပေါ့နော်ဒီကိုရီးယားဆက်မှုဇုံတို့ဟိုလဲကူးမှာသူတို့စီမံကိန်းနှစ်ခုလုတ်ဖို့ရှိပြီးတော့ဒီကုန်မျိုးတင်မှာလဲဒီ လုံးမယ်ဆိုတော့ပေါ့เนาะအဲ့ဒါတော့ငါတခါတီးကိုအဲ့နားမှာမိွက်လေးတွေဈေးတက်သွားတယ်ပေါ့เนาะဟိုအခုအတန်ကြာတာပေါ့လောက်တာကြာတာတော့အဲ့ဒီကိုရီးယားစမှုဆောင်နားမှာမိလေးတွေနေရာ300လေးကတော့အခုရှိရာလောက်ဖြစ်သွားတယ်ပေါ့เนาะဆိုပြီးတော့အဲ့တခုကတော့ဟုတ်ဈေးကတော့ခေါ်နေရပေါ့ပါရင်အခုဒီလောက်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အဲ့ကိုရီးယားစမှုဆောင်တခုပဲဟိုနားကမိွက်တွေဈေးတက်တယ်လို့ပ ก็ไปหามาก็ยาวเลยลูกไม่ใช่เพียงเนี่ยยาวลูกทั้งหลายการเนี่ยตลาดด้วยส่วนนี้แหละป้าบอกอะไรไม่เอาตัวบอดี้ตั้งแต่นั้นตลาดชนิดนั้นมาตัวตลาดบอกเนาะตัวก็แบบต้องมีดีบอดี้ต้องเช็คเอาตัวกูต้องคนละทางในเดือนเซียนชาแต่ตลาดเป็นสิ่งที่ยาวมุขตาเวทบอกอะไรเราไปเราไอ้แล้วเนี่ยมาเวทเราไปเช็ค ไอ้สิบอกนะกูเป็นไม่ดูดีอะไรมาแล้วแกอ่ะสังหารอยู่แล้วที่ว่าเทือดตัวอะไรบอกนะตอนตะเข่าบอกตัวอ่ะเนี้ยจีไม่ใช่เป็นแบบนี้หูดีนั่นตองแต่เราที่อยู่บุเรนี่ยังไงอยากพิจิตรตีนตองจ้าเนี่ยมาบอกนะเขาแกตีนนั่นตองเนี่ยเขาแกไอ้ประชาเลยอ่ะกูต้องรู้ไม่ใช่ไรใช่แต่ตองเนี่ยนั่นตองจ้ากูเลยไรใช่ใครเนี่ยแต่ตองว่าเราโตเมื่อไอ้ลุงมือบอกน้องชาเลยอ่ะเขาโอเคโอ้ยนี่มีอยู่ไหนมูอันนี้เนี่ยลาทำมาหูนี่
ตัวอย่างสัตว์นี่ยังพาไปสิว่าเลยมาผมเป็นแฟนปูนี่รู้บ่เนาะเล่าเวลาเราเลยปีชุดจ่าอะไรแต่ตัวอันนี้น่าซาละบ่ชุดจ่าเลยเปลี่ยนน่าซามาบ่เอ็งปามาบ่ชุดจ่าเลยยี่จีเนี่ยบ่เอ็งเศร้ามาบ่เออเรื่องนั้น
โอเคโอเคสำหรับล้อเสียมาเปลี่ยนเลยพิลาละล่าเสียกูที่กูพิการละจีเดมาที่เด็ดสุดเลย
โอเคโอเคกูพิการละเลยมากูพีตละเลยมาพิลาละแล้วอันนี้มา
ไม่รู้พี่ลงเวรหรือเปล่าล่ะมึงดีกูเรามาเลยจะโดนเอ็นี่จ่าดูดิโอเคเอ็นี่จะกูจะลาจีดูกูจะเปียนเนี่ยมาเตะช้าตะขาเราเปียเนี่ยดูเช่นเนี่ยกูเอาเอ็นี่วันที่เราไม่อะไรเช่นเนี่ยกูจีบอกว่าเอ็งลงเวรบอกกูว่าเปลี่ยนเสื้อไปบอกเอ็งลงเวรเปลี่ยนไม่ได้กูว่าโอเคสิเดี๋ยวเราเอาเสื้อไปอันนี้เลยโอ้โหยังว่าเลยมาหัวยังยังจะเนี่ยดูเนี่ยมาเตะมาบอกเนาะเอาเสื้อบอกเอาเสื้อมา
ตัวเป็นแบบนี้ตีน้าป่านตัวหัวเราไปปีตีกว่าเราอย่ามาละตีน้าตาช่วยยังสุดอ่ะเออลุงยูเรนี่ว่าเลยเออจ่าเรามาเตะว่าอย่างสุดว่าโอเคโอเคสุรุ่ยตัวก็เอ็นซีมีเสียเดลารามหกเพนเนลูเรียหูหูไม่จำเป็นหรอกหูซีตัวซีหูตัวลูจีเน่ซีอันนี้เนี่ยปนเนาะยังเวเมสุเร่เขาเป็นคนมีบาลานซ์ใช่ไหมเขาบาลานซ์เขาบาลานซ์ลูกพี่เนี่ยโอเคลูกพี่เนี่ย
ก็จะนาฬิบาชีเรตุนันนี่เราอย่างนี้ดูยาที่ใช้ยาวใจลูกพี่เนี่ยลิต้องดีเฉลี่ยตัวนั้นเป็นว่าเราความว่าตัวนั้นเต็มเวลาแก่ตัวป้าป้าช่วยลูกทุกอย่างว่าอะไรเนาะ
โอเคโอเค
สรุปที่เนี่ยทุกอย่างนี่เลยตัวป้าล่าเช่นนี่เรื่องเอ็นยูยาวเนี่ยนะทำไมตัวเย็นนิ่งเงี้ยนะฮารุยาวเนี่ยว่าล่าเช่น
แล้วว่ากูตัวมันไม่ยาวนะฟาดองไง
ဟိုစမှုဆောင်တွေဘာတွေဘက်မှာများလှုပ်လာသလားပေါ့နော်လူတွေကအဲ့ဒီဘက်ကိုများဒီဟာတွေရောင်းပြီးတော့များယူကုန်ရပြီလားပေါ့အဲ့လိုများဖြစ်သလားရှင
်စမှုဆောင်ကလှုပ်တယ်ဟိုမှာတီလုံဝဘက်မှာလှုပ်တယ်တီလုံဝ
ဟုတ်ကဲ့
တီလုံဝဘက်မှာဝင်ကြတယ်ဟုတ်စမှုဆောင်ကတီလုံဝဒါမဲ့ရောင်းတဲ့လူတွေကစမှုဆောင်ကအမလီအကျော်တင်းတယ်မလျှော့ဘူးစမှုဆောင်က
ဟုတ်
စမှုဆောင်ဒိန်းလုံးကမကြောက်
စမှုဆောင်ကဘယ်လောက်လောက်ပေါက်ပါလဲရှင်မ
အဲကြောက်ခုပေါ့နော်တို့တအိကပေါ့ तू ကတော့ဟို तू က1 unit မှာ 1.8 ရှိရယ် तू ပါလေ
ဟုတ်ကဲ့
ရှိရောတဲ unit နဲ့ချိုးကြတယ်ပြောတာပေါ့နော်တ unit ကိုဟိုရှိရယ်8500အဲ8000ပေါ့နော်အဲ့ဒါတအိကနီးနီးပေါ့လေအဲ့တအိကဟို4500ပေါ့အပေါ်ရယ်ဆိုရင်ပေါ့ဒီအပေါ်ပေါ့နော် तू ကတော့ဟုတ်
ဟုတ်ကဲ့ရှင်ဟုတ်ကဲ့အ
ဲ4000ချိုးကြလဲဟိုလမ်းမတန်းဆိုလို့ရှိရင်တော့ဒီကောင်ဟိုဖွပြွေးလမ်းမကြီးပေါ့ဒီလိုဆက်မှုတော့မှာဆိုဟိုတတိတယောက်အစ်ကြဆိုင်တာကိုပဲမရလိုက်တာလေလမ်းမကြောင်တော့ဘလောက်ခေါ်လဲတတိကောင်8000ခေါ်တယ်ဒီမှာအဲ့တော့သူဟာလောက်ဆိုလို့ရှိရင် 1.8 လောက်ဆို1000ကျွဲလောက်ကြာပေါ့နော
်ဟုတ်ကဲ
့အဲ့တော့1000ဟုတ်တယ်အဲ့လောက်ခေါ်ဆိုသေးချော်ရအောင်ပေါ့ဟုတ်လက်အထဲကြီးကြတော့တတိကောင် 4500 ဖွပြွေးလမ်းမကြီးလောက်ဆိုသူကဟိုလောက် 4300 အဲ့လောက
်ဟုတ်
4500ပေါ့ဒီ average ကဟုတ်ဟုတ်အဲ့လောက်မှာပါလေ
ဒီဝေယောင်လောကမှာဟိုဝေကျင်တဲ့သူတွေရောင်းကျင်တဲ့သူတွေဗာမြသတိထားဖို့တင်ပါတယ
်သူကအခုပေါ့နော်ရောင်းတာဝေတာတော့အခုချိန်မှာတော့သူတို့ကတော့ဟိုတည်တယ်ပဲထင်နေကြတကယ်တက်လာမယ်ပေါ့နော်ဒါပေမဲ့အရင်ရောမတက်လောက်တော့ဘူးပေါ့လေ
VOA မြန်မာပိုင်းရဲ့ bloggery ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မစွန်းမြတ်မောင်ပါရှင်။ COVID ကရောဂါကြောင့်လူတွေအတွက်ဖြစ်လာတဲ့အလေးအကျင့်အစ်တစ်ခုကအိမ်ပြန်ထွက်မယ်ဆိုရင်နှာခေါင်းစီးတက်ရတဲ့ကိစ္စဖြစ်ပါရစေ။ပုံမှန်လူတွေအတွက်နှာခေါင်းစီးတက်ရတာစိတ်ရှုပ်အလုပ်ရှုပ်တယ်လို့သာဖြစ်ကောင်းဖြစ်နိုင်ပေမယ့်တခြားတွေကိုအားရပါရဆိုကြတဲ့ဆိုတော်တွေအတွက်ကတော့နှာခေါင်းစီးတွေဟာအတားအဆီးကြီးတစ်ခုလို့ဖြစ်ပါရစေ။ကိုဗစ်ကြောင့်ဖြစ်လာတဲ့ new normal အခြေအနေတက်မှာနှာခေါင်းစည်းအပြင်အဆိုးရော်တွေအတွက်တခြားဘလို့ထူးခြားပြောင်းလဲမှုတွေရှိပါသလဲမြန်မာနိုင်ငံကနာမည်ကျော်အဆိုးရော်ဟေမာနေဝင်းရဲ့ new normal တွေကိုမေးကြည့်ဖြစ်ပါတယ
်အဲ new normal ဘလို့ဖြစ်သွားလဲဆိုတော့မမတို့ကအရင်ကတစ်ချိန်လုံးအပြင်းကြီးထွက်နေရတယ်တစ်ချိန်ဆိုသွားအားပြင်းစင်မိကတစ်ချိန်လုံးလိမ့်တစ်ချိန်လုံးထွက်နေရတဲ့ဘဝကြီးကအိမ်ထဲမှာပဲနေပြီးတဲ့အခါကျတော့အိမ်ထဲမှာမမတို့တန်ရှင်းသမားဆိုတော့မိုးလင်းတာနဲ့တန်ရှင်းလုံးအိမ်တိုက်တန်းတိုက်ဒီပြည့်စည်လဲအဲ့ရပိန်ဘုရားရှိခိုးနဲ့ပဲအဲ့လိုအိမ်နဲ့အိမ်တွေအိမ်ရဲ့ဟိုအိမ်မှုကိစ္စကိုပို့ပြီးတော့လုပ်ဖြစ်တဲ့ live ဖြစ်သွားတာပေါ့နော်ညီမအဲ့လိုဖြစ်သွား
တယ်ဒါမဲ့တစ်ချိန်တည်းမှာလည်းမိုက်မှာတစ်ချိန်နေတော့စုံနေသေးတယ်ဆိုတော့အဲ့တစ်ချိန်စုံနေရတဲ့ဒီအတွေ့အကြုံပေါ့နော်ဒီအခြေအနေမှာအဲ့အပြောင်းလဲရဘယ်လိုဖြစ်သွားလဲဆိုတာလည်းသိရသေးတယ်တစ်ချိန
်ဆိုရတဲ့ဒီဟွာကတော့ဘယ်လိုလဲဆိုတော့မမတို့အခုသာမန်ဒီ recording တော့ပါတော့ကတော့ဒီအချိန်မှာတော့မမမလုပ်ဘူးပေါ့သူများကြီးတော့လုပ်ရင်လုပ်မယ်ဒီလိုအချိန်မှာဒါပေမဲ့မမကတော့မသွားဘူးမလုပ်ဘူးဒါပေမဲ့အခု covid ဖြစ်တဲ့အချိန်မှာရုပ်ရှင်ညစ်တရာပြီးအရင်ဖြစ်တယ်အခုတခါတက္ကသိုလ်ညစ်တရာပြီးဖြစ်တယ်အဲ့လိုဟာမျိုးတွေဖြစ်လာတဲ့အခါကျတော့လူကြီးတွေကမမတို့ဆုတ်ပေးပါလို့ပြောတဲ့အခါကျတော့မမတို့သွားဆုတ်ရမှာတော့ပထမတော့ကြောက်တယ်ဒါပေမဲ့တကယ်တမ်းသွားဆုတ်ကြည့်လိုက်တဲ့အခါကျတော့ဟိုတိစာချင်းချင်းသိနေတဲ့အဲ့ MRT ဘောကအရင်ကမြမအတန်းနေမှာရှိတာပေါ့နော်ညီမတစ်ချိန်လုံးဒီ spray ရေနဲ့ဒီဟိုအားရေနဲ့အကုန်လုံးပတ်ချမ်းပြောလူတယောက်ထပ်ပေါင်းထပ်ပေါင်းလူစီးပြန်တုတ်အောင်အရန်ကိုဟိုဘယ်လိုကောင်းလဲစီကံတကြနေတကယ်လှုပ်ထားတဲ့ဟာမျိုးဖြစ်တဲ့ဟာကိုလည်းမြင်ခဲ့ရတယ် rehearsal နေ့မှာအဲ့တော့တဖြည်းဖြည်းနဲ့မမကတော့ဟိုရုပ်ရှင်နှစ်တရာပြေးမှလည်းမမကဆိုရဲဟာနှစ်ခေါက်ရှိတယ်ဆိုတဲ့အခါကျမှမမတော့ဆူရဲတော့တာပေါ့နော်အဲ့လို
အခုလိုမျိုးဒီ MRTV မှာမတိုင်မြန်မှာလဲ MTV တွေမှာရိုက်တာတွေ့ပါတယ်ဆိုတော့အဲ့လိုမျိုးရိုက်တာတွေရောအတွေ့အကြုံအနေနဲ့ဘယ်လိုမျိုးပြောင်းသွားလဲဆိုတာလည်းသိသေးရစေ
အဲ့ဒါကတော့ဘယ်လိုလဲဆိုညီမဒီဟာမှာမမတို့ live ဆိုသွားမြက်ခင်မမတို့တချင်းတက်ရတယ်ညီမအဲ့တော့တက်ရတဲ့အခါမှာဆိုရင်တော့လူတွေအကုန်လုံးကတော့ကြောက်ရင်းတယောက်ဘာဖြစ်လဲဆိုတော့တိုက်တဲ့ဟာတော့ညီမရေခမတစ်ခုတည်းမှာတော့တူတူပဲပေါ့နှာခေါင်းစည်းပိုတက်လာတယ်တောင်တောင်ဟိုဗာလဲဝေးဝေးနေပြီးတော့တောင်တောင်စကားပြောတဲ့ဟာမှာတော့ကြောက်နေတယ်ဟိုသွားလာသွားတယ်ဟိုမိကမှုမရှိအောင်ကောက်ကူနေရတယ်အဲ့ဟာမျိုးတွေတော့အများကြီးအတွေ့အကြုံဖြစ်သွားတာပုံမှန်မှာတော့တောင်တောင်ဟိုစိတ်ထဲမှာသူငါသူ့နားမင်းရင်လည်းသူကြိုက်ပါမလားဒါပေမဲ့သူနီးလာရင်လည်းသူ့နားမှာငါနေလို့တင့်တော်ပါမလားဆိုတဲ့ဟာတွေကအချိန်လုံးစိတ်ထဲမှာဖြစ်နေတာပေါ့
အ
ခုလိုပြောလိုပါဟိုအစိုးရတွေဆိုတာကပိုဆိုးတာပေါ့နော်တခြင်းဆိုပြီးဆိုရင်ကဒါကိုယ့်ရဲ့ဒီမူပမာမူတီဗီအားရပါရဆိုကြတဲ့အခါကျတော့ပို့ပြီးတော့တာမန်စကားပြောတာထက်ကွာအဝေးတွေပါလေဆိုပို့တတိထားမှာတဲ့နော
်တကယ်တမ်းစတော့အခါကျတော့ညီမပြောသလိုအရန်တတိထားဘလတ်ကြီးတတိထားပဲမြင့်အဲ့ဒီတကယ်တမ်းကျတော့တချင်းဆိုပြီးတော့တိုက်တဲ့အချိန်မှာတော့မမတို့ဒီမျက်နာမှာအုပ်ထားတဲ့ပါးစပ်မှာအုပ်ထားတဲ့ဟာကိုချုပ်ရတော့တာပဲညီမတက်ပြီးတော့ဆိုလို့မရဘူးတော့မဟုတ်ဘူးဒါတချင်းတိုက်တာပဲဆိုလို့ဆိုလို့ရတယ်ဒါပေမဲ့အားမရတော့ဘူးအဲ့တော့အစိုးရကတော့ချုပ်ပြီးတော့ဆိုရတာပဲဒါပေမဲ့ဒါကတော့ပရိသတ်တွေကလည်းကိုယ်ကိုအားပေးရဲ့အနေနဲ့သူကလည်းကြည့်လေကိုကလည်းကောင်းအောင်မုံမုံနဲ့ကွန်ပလိန်ညီမရဲ့ဟိုစာပေါ်
အပြေဝဆိုတဲ့
အပြေဝပေးခြင်းတဲ့အခါကျတော့မမတို့အိမ်ပေါ်မှာစိတ်ကိုအာရုံထားလိုက်တဲ့အခါကျတော့ဒီဟာတော့ပြုတ်သွားတာလေညီမရဲ့ဒီပါးစပ်မှာတခါရာပြုတ်သွားတာလေဒါအဲ့တော့အစိုးရတိုင်းမျိုးပေါ့နော်ညီမအဲ့လိုဖြစ်တယ
်အမားတို့အစိုးရတွေအတွက် new normal ဆိုရင်တော့ဒီနှာခေါင်းစည်းတွေတက်လိုက်ချွတ်လိုက်နဲ့ဆိုရတာကအလုတ်တစ်တစ်ခုလိုဖြစ်လာတာပေါ့
ဒါပေါ့ဒါပေါ့အဲ့ဒါဒါမဲ့စုပ်ပြည့်အချင်းတိုင်းတော့ဒီမဟုတ်သူတွေမတို့ကပြန်တက်တာပေါ့နော်အဲ့ဒါအဲ့ဒါမျိုးတော့ရှိတာပေါ့ညီမအဲ့တော့မမတို့ရဲ့တကယ် new normal ဟွာပဲညီမကြီ
းဒီအစိုးရတိုင်းဝိုင်းထဲမှာရော covid နဲ့ပတ်သက်ပြီးတော့ဗောနော်တော်တော်လေးဟိုအမအမြင်ပေါ့အလေးထားကြလားဒီတောင်နဲ့တောင်မကူအောင်ရောတတိထားပြီးနေကြလား
အော်နေကြတယ်ညီမအစိုးရတွေကိုအခုမမတို့တွေအခုတချင်းတိုက်နေဘာညာဆိုချင်းနေဆိုရင်ညီမလူတွေခွဲပြီးတော့ချင်းနေဟိုတောင်နဲ့တောင်ဟိုတွေ့ရဲ့အချိန်လေးဒါပေမဲ့ဒီတီးပေးတဲ့လူတွေကတော့တနာဖို့ကောင်းတာပေါ့နော်သူတို့ကတော့အမြဲတမ်းရှိနေရတယ်ဟိုလူနဲနိုင်တာနဲအောင်ချုပ်တာပေါ့ညီမရဲ့အဲ့တော့တယောက်နဲ့တယောက်အစိုးရကြီးမတွေ့ရအောင်ညီမဟောသူလာပြီးတဲ့အချိန်သူပြန်သွားတဲ့အချိန်မှာနောက်တရအောင်အဲ့လိုမျိုးတော့ဖြစ်တာပေါ့အဲ့တော့အဲ့လိုဖြစ်တဲ့အခါမှာအစိုးရကြီးခုအပြင်မှာလေညီမပြောသလိုဆိုရင်မအားလို့အရင်ကတွေ့တာစုံတာတွေရှိနေတာတွေကဒီကိုဗစ်ဖြစ်တဲ့အခါမှာတောင်မှမတွေ့ကြတော့ဘူးညီမဒီအခုပွဲလေးမှာပဲမအားလို့တွေ့တယ်တန်းတဲ့အချိန်ကလုံးဝမတွေ့တော့ဘူးညီမအကုန်လုံးဒါစင်ကျင်ကြတာပေါ့နော်ညီမ
ပြောရမယ်ဆိုရင်ဒီလိုအချိန်ဒီလိုရာသီပေါ့နော်ဒီ November December ဆိုတာကတကယ်ပွဲတော်တွေများတဲ့ရာသီအရင်နှစ်တည်းမှာဆိုရင်တော့မိမတို့ဒါမျိုးတွေပွဲတွေကိုအချိန်လေးအဲ့လိုမအားနိုင်တော့အောင်ကိုလိုက်ဆိုနေရမှာပဲဆိုတော့အခုကျတော့ဆော့ဆော့ပြောသလိုဆိုအမသွားမဆိုဘူးပွဲတွေလည်းလောလောဆယ်တော့မရှိဘူးဆိုတော့အဲ့လိုမျိုးပြောင်းတော့တဲ့အပြောင်းလဲရအောင်အမအတွက်ဘလို့အဲ့ဒါကိုခံစားရလဲရှင
့်အဲ့တော့မမတို့ကတော့ဒီအချိန်လေးမှာဒီအချိန်လေးမှာဆိုတော့ကိုယ်ကျော်သေးတိမ်နေမှနေနေမယ်အများတန်းတွေးနေငါဒီစီမဆိုရင်ငါဒီဟာအလုပ်တွေရှုပ်နေပြီငါဒီစီမဆိုဘာတွေစုံနေပြီအခုဆိုရင်ပေါ့နော်အောင်းကြီးရဲ့နှစ်တရာပြည်လာနေပြီဆိုငါတို့တွေအများလို့ရှုပ်နေပြီအောင်းပွဲတွေပေါ့နော်ဌာနတစ်ခုတစ်ခုပေါ့လား physics ဆိုလဲ physics chemistry ဆိုလဲ chemistry ဒါတွေသွားဆိုရတော့ပြီဒါမျိုးအများတန်းတွေးနေတာပေါ့ညီမအတွေးပဲရှိတာပေါ့ညီမရေဘာမှမလုပ်ရဘူးပေါ့အိမ်ထဲမှာပဲနေနေရ
ဂီတာနဲ့ပတ်သက်လို့ရောအခုလိုမျိုးအမအိမ်မှာနေတဲ့အချိန်မှာပေါ့နော်ထူးထူးခြားခြားအရင်ကနဲ့မတူတဲ့ဟိုထူးထူးခြားခြားလှုပ်ဖြစ်တာမျိုးရောရှိပါလား
အော်အဲ့ဒါကတော့ဘာတစ်ခုမမအတွက်ပါလေဆိုတော့အရင်တော့ညီမရဲ့တကယ်တော့တစ်ချိန်မှမအားရတဲ့အဟာဖြစ်နေတဲ့အတွက်ကြောင့်တစ်ချင်းကျက်ဖို့ဆိုရဲဟာမှာမမမရှိခဲ့ဘူးအကယ်၍အနည်းကကမှကျက်တာလို့ပါတော့အခုဆိုရင်မမမှာဒီဘယ်တစ်ချင်းလေးနားထောင်ပြီးတော့ဒီတစ်ချင်းတော့ငါကျက်ထားမယ်ဒီကိုဗစ်ကြီးရဲ့ခါတိုင်းဒါဆိုရင်မင်္ဂလာဆောင်မှာဒါဆိုရင်စုမယ်ဘာမှစုစုမယ်အဲ့အမျိုးတွေပြင်ဆင်မှုတော့အများကြီးအချိန်ရနေတယ်ညီမအဲ့ဒီအတွက်ကိုမမတို့ပြင်ဆင်နေနောက်ပြီးတော့အများအားဒီမမဖက်ရှင်ဒီဇိုင်းရေးဝါဒနာပါတဲ့ခါကျတော့ဒါမျိုးတွေကြီးပြီးတော့ဒီလိုချုပ်မယ်ပါဒီပုံမှာတော့အများကြီးဟိုဗာလေအားစိုက်မှုပုံတွေများလာပြီးတော့အာရုံစိုက်မှုတွေပို့ပြီးတော့အချိန်စိုက်ဖို့အချိန်တွေပို့ရပါတယ်
မြန်မာနိုင်ငံကနာမည်ကျော်အစိုးရဟေမာနေဝင်းဖြစ်ပါရဲ့ရှင်။တခြင်းတွေတိုက်တခြင်းတွေဆိုရတဲ့ new normal အတွေ့အကြုံဖြစ်တွေအပြင်ကိုကိုကိုဗစ်ကပ်ရောဂါမကူးအောင်လို့ဝက်စားပြင်ဆင်သွားလာတည်ထားရတာကလည်းသူ့အတွက် new normal ဖြစ်တယ်လို့အစိုးရဟေမာနေဝင်းကပြောပါရဲ့ရှင်။ကျွန်မဆူမြတ်ပါမှာ
။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြေရှင်ပေါ်ပါကြပါစေ။ကမ္ဘာရေကျင်းမှုရေကြီးမှာခက်ဆားနေတာတွေချင်းပေါ်ကြောကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်တဲ့ဟောမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။အမေရိကန်ဘတ်စကတ်ဘောအားကစားချန်ပီယံဟောင်းမိုက်ကယ်ဂျော်ဒန်ဟာသူပါဝင်တဲ့မှတ်တမ်းရုပ်သံ series The Last Dance ကရရဝင်ငွေဒေါ်လာ2တန်းကိုသူနေထိုင်တဲ့ဒေသကအစားအစာလှူဒန်းရေးအဖွဲ့ဖြစ်တဲ့ Carolinas and Sugar ကိုအဖွဲ့ကိုလှူဒန်းလိုက်ပါရင်ESPN ရုပ်သံကရိုက်ကူးထုတ်လုပ်တဲ့အခန်းတွဲ10ခုပါတဲ့ဒီမှတ်တမ်းရုပ်သံဇာတ်လမ်းက Emmy ဆုလည်းရထားခဲ့တာဖြစ်ပြီးတော့သူ Chicago Bulls Basketball အဖွဲ့မှကစားခဲ့တော့ကနောက်ဆုံး Basketball အားကစားရသည့်အဖြစ်အပျက်တွေကိုအသေးစိတ်ရိုက်ကူးထားတာဖြစ်ပါတယ်။အဲဒီရုပ်သံ series မှာပါဝင်ခဲ့လို့သူကဒေါ်လာ3,000ကနေ4,000ကျပ်ဝင်ငွေရရလို့သတင်းတွေမှာဖော်ပြကြပါတယ်။ Michael Jordan ကအခုလိုမျိုးစိန်ခေါ်မှုတွေနဲ့ကြုံနေရခြင်း COVID-19 ကပ်ရောဂါကြောင့်ထိမထားနိုင်တဲ့အခက်အခဲတွေနဲ့ရင်ဆိုင်နေကြရခြင်းမှာလုံနေတာတွေအားလုံးကိုခဏရက်ကိုဘက်ကဘာပေးဆက်လို့ရမလဲဆိုတာကိုစဉ်းစားပြီးတော့ပေးဆက်ဖို့အရေးကြီးတယ်လို့သူရဲ့ကြေညာချက်မှာပြောထားပါတယ်American ပြည်အစုမှာအစာရေစာဝဝလင်လင်မစားနိုင်ကြသူတွေအတွက် Feeding America အဖွဲ့အတွက်ကျွန်တော်လှူဒန်းနိုင်တာကိုဂုဏ်ယူပါတယ်လို့လည်းသူကပြောပါတယ် NBA Basketball သမိုင်းမှာနာမည်တစ်လုံးနဲ့ကြော်ကြတဲ့ Michael Jordan ကလူမျိုးရေးမငြိမ်းချမ်းမှုတွေကိုတိုက်ဖြတ်ရေးထွေးလဲလာမယ့်10နှစ်တာကာလအတွင်းမှာစုစုပေါင်းဒေါ်လာတန်း100ကျော်လှူဒန်းပါမယ်ဆိုပြီးတော့လည်းတက္ကသိုလ်ကပဲကတိပြုထားပါတယ်ဘာသာနာမည်ကြီးတွေမှာပရာဟိတလုပ်ငန်းလုပ်တဲ့နောက်တယောက်ကတော့ဝါရင်အမေရိကန်အစိုးရကြီးရှဲဖြစ်ပါတယ်။သူကစင်ကာကိုလွတ်ပေးဖို့နှစ်ပေါင်းများစွာကြိုးပမ်းနေခဲ့တာပါ။အခုတော့အဲ့ဒီစင်ကြီးကာဗန်ကိုလွတ်ပေးဖို့အတွက်သူပါကစ္စတန်နိုင်ငံမှာရောက်နေပါတယ်။အဲ့ဒီကနေပြီးအဲ့ဒီစင်ကိုကမ်ဘောဒီးယားကဘေးမဲ့တောကိုသွားပြီးလွတ်ပေးမှာဖြစ်ပါတယ်။အိတ်စင်ကအသက်36နှစ်ရှိပြီဖြစ်ပြီးတော့သူ့ရဲ့ဘဝတစ်လျှောက်လုံးမှာပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့တော်ကဒရေးဆန်ရုံထဲမှာအဖော်မရှိတကူတည်းနေခဲ့ရတာပါ။ဒါကြောင့်မလို့အဲ့လိုအခြေအနေကိုကဲတင်ဖို့ဒရေးဆန်ရေးကောက်ွယ်ဆောင်းလျှောက်သူတွေကကြိုးပမ်းနေခဲ့ကြတာဖြစ်ပါတယ်။အခုဒီကာဗင်စင်ကြီးကိုကမ်ဘောဒီးယားမှာဘင်းမဲ့လွတ်ပေးနိုင်တာအတွက်ခွင့်ပြုပေးတဲ့ပါကစ္စတန်ဝန်ကြီးချုပ်အင်မရာခမ်ကိုလည်းကျေးဇူးတင်ပါကြောင်းရှဲကသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာရေးထားခဲ့ပါတယ်။လေရွေးစင်ခရစ်ကက်အားကစားသမားဟောင်းလည်းဖြစ်တဲ့ဝင်ကြီးချုပ်ခန်ကလည်းရှဲကိုကျေးဇူးတင်ပါကြောင်းဒီလိုပါကစ္စတန်ကတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးအစပြုလှုံ့ဆော်မှုတွေမှာလည်းရှေ့လျှောက်မှာပါဝင်ဖို့ရှဲကိုဖိတ်ခေါ်ပါကြောင်းဝင်ကြီးချုပ်ရုံကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။အခုဆိုရင်စင်ကြီးကာဗင်ကိုလေရင်နဲ့ကမ္ဘောဒီးယားနိုင်ငံ CM ရိခရိုင်ကိုပို့ပေးရမှာဖြစ်တဲ့အတွက်စဲနိုင်လောက်လေရင်စီးတဲ့အခါမှာကျဉ်းကျဉ်းကျုပ်ကျုပ်လှောင်ကျိုင်းထဲမှာနေရမှာဖြစ်လို့သူကြိုက်တဲ့ငပြောသေးတွေမုတ်တွေနဲ့နိုင်ငံတကာတရိတ်ဆန်ကယ်ဆယ်ရေးဖွဲ့ Four Boss ကသူ့ကိုလေ့ကျင့်ပေးနေရပါတယ်။ပြီးရင်တော့သူ့ကိုဒီသတင်းပတ်အတွင်းမှာကမ္ဘောဒီးယားကိုပို့ပေးမှာဖြစ်ပါလိမ့်မယ်။Took my crew to Japan, party like Kardashian. Took my bestie to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find it. ဒီတက်ကောင်ရွေးလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်နေ VOA အပတ်စဉ် TV Magazine အစီအစဉ်မှာချိန်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ဒီတွင်က English American Saganda မှာပထမဆုံးတင်ပြပေးမှာကတော့
Strike a chord.
ဖြစ်ပါတယ်။စာလုံးပေါင်းက strike strike ကရိုက်ခတ်တာ d ရာ a ကတခု chord chord ကဒုရိယာကျိုးဆိုတော့စကိုက်ခွန်ရဲ့ဓာတ်ရိုက်အသေးပဲကတော့ဒုရိယာကျိုးကိုတိခတ်လိုက်တာပေါ့ဒုရိယာကျိုးကိုတိခတ်လိုက်တယ်ဆိုရင်ထွက်လာတဲ့တန်စင်ကိုကြားလိုက်ရတဲ့လူတူအနေနဲ့စိတ်ထဲမှာသတိထားမိလိုက်မယ်ခံစားချက်တခုခုပေါ်လာစင်းဖြစ်ပါတယ် idiom ဆိုတဲ့တော့ဝိုက်အသေးပဲကလည်းကြားလိုက်ရတာဖတ်လိုက်ရတာတွေ့လိုက်ရတာဟာလူတူဦးမှာခံစားချက်ဖြစ်စေတာတခါတည်းရန်လေးဖြစ်လေရှိတာကဒီတန်ကြားမှုပါတယ်ဒီရုပ်မြင်မှုပါတယ်ဒီစာသားမျိုးဖတ်မှုပါတယ်ဆိုပြီးတော့တခုခုကိုအမှတ်ရစေတဲ့ခံမှာလေ strike a chord ဆိုတဲ့ idiom ကိုရည်ညွှန်းသုံးနိုင်ပါတယ်ဒီနည်းဆိုတော့ဆက်ဆက်မှုတခုခုရှိနေတာပေါ့ရှင်ဒီနေရာမှာ strike အစာ touch touch ထိတွေ့တယ်လို့အဓိပ္ပာယ်ရတဲ့ဝဟာရကိုလည်းအစားထိုးပြီး touch a chord လို့ idiom မှာလည်းအသုံးပြုနိုင်ပါတယ် strike a chord idiom နဲ့ပတ်သက်လို့ George Group ပြည်ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The program clearly has struck a chord with our listeners. We received a lot of letters from them saying how much they like it.
အဲ့ဒီစီစဉ်ဟာကျွန်တော်တို့သောတာရှင်တွေတည်တည်သာသာပဲအကြိုက်တွေ့ကြတယ်လို့ဆိုရမှာပါအဲ့ဒီအစီအစဉ်ကိုသူတို့ဘယ်လောက်ကြိုက်နှစ်တက်ကြတဲ့ဆိုတာ ဒီလိုအချိန်ကြီးပဲကျွန်တော်တို့လက်ခံရရှိခဲ့တယ်လို့ဒီပေးရပါတယ်ဒုတိယကျင့်ပြပေးမယ့်အီဒီယမ်အသုံးကတော့
strike gold
ဖြစ်ပါတယ်စာလုံးပေါင်းက strike အဓိပ္ပာယ်မျိုးမျိုးရှိပေမယ့်ဒီနေရာမှာရှာတွေ့တာလို့အဓိပ္ပာယ်ယူရမှာဖြစ်ပြီး gold gold ကတော့ဆွေးဆိုတာတော့ရှင်များအသိဖြစ်ပါတယ်ဒါကြောင့်စကွိုက်ဖူးရဲ့တိုက်ရိုက်ဒီပေကတော့ ရွှေရှာတွေးတဲ့တွင်သူသမားဆိုရင်တထေးဖြစ်ကင်းမယ်လို့တော်ရရှင်များတွက်ဆပြီးသားဖြစ်မှာပါဟုတ်ပါတယ်အီဒီယမ်ဆိုတဲ့တဝိုက်ဒီပေကလည်းငွေရပေါက်တွေးတာချမ်းသာလာတာစီးပွားဖြစ်လာတာကြည်ကြည်တဲ့ချမ်းသာလာတာကိုဆိုတာဖြစ်ပါတယ်ကျမတို့မြန်မာမှာလည်းဟာဘယ်သူဘယ်ဝါကတော့ရွှေရင်းကြီးတွေးသွားပြီးပွားပေါက်တွေးသွားပြီဆိုပြီးတော့ပြောတာတော်ရရှင်များကြားဘူးကြပါလိမ့်မယ်
Those businessmen who invested with the generals have struck gold. Those businessmen who invested with the generals have struck gold.
Strike gold is an idiom that is used in the same way.
Strike while the iron is hot.
Pibare Salumbanga STRIKE Strike ga diniyama Yaikata Yaichara WHILE while ga chain dot twin the iron iron ga tan is is ga phit da hot hot ga pu da so lo sakai khun ye dai yai de be ga lo tan pu ni dong yai cha lai bo lo de be ya ba de tan so de tat tu go pong twin chin yin a pu pe bi pyo la do ma lo ya pong go Strike while the iron is hot car together idiom abin zagabong le phit par de chamaru myama ma le mo ywa dong yi khan da ta dong pai ngin a chain shi kai lung la sai so de zagabong myo ri lu bo shin di niya ma adika ga do ခွင့် ခါ ကောင်းလုံးလက်လွတ်မခံဖို့ကိုရည်ညွှန်းပြောတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ဂျော့ဂျ်ကူပီရဲ့ဥမာကိုနားဆင်ကြကြရအောင်
You have to strike while the iron is hot and invest in oil company stocks. Oil prices have skyrocketed because of the crisis in the Middle East.
ဤနံ ကုမ္ပဏီတွေရဲ့ stock ဈေးတွေမှာရင်းနှီးမြှုပ်နှံမှုအကောင်းဆုံးချိန်ကို
Strike a chord, strike it rich, strike while the iron is hot.
WHO ကတနင်္လာနေ့မှာသတိပေးခဲ့ပါတယ်။
American သမ္မတအတွက်ထောက်လှမ်းရေးအစိုင်းဝန်ကနေစဉ်ပြုစုတင်ပြရတဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာအစီရင်ခံစာကိုရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဒီကနေ့တနင်္လာနေ့မှာပထမဆုံးရရှိတော်မှာပါ။မစ္စတာဘိုင်ဒန်နဲ့သူ့ရဲ့ရွေးကောက်ခံသူ့သမ္မတလောင်းကမလာဟဲရစ်တို့ကလည်းအစိုးရအဖွဲ့ရဲ့ထိပ်တန်းစီးပွားရေးရုံးနေရာတွေကိုဒီကနေ့မှာပဲရွေးချယ်ကြေညာမယ်လို့ခန့်မှန်းရပါတယ်။ အင်ဂျီရိုဘနာရဲ့အကြီးအကဲဖြစ်နီရာတန်တန်နဲ့စီးပွားရေးအကြံပေးကောင်စီဥက္ကဋ္ဌဖြစ်စီးပွားရေးပညာရှင်ဆီလီယာရော့စ်တို့ကိုရွေးမယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်ထူးကျေးဇူးတင်ပါတယ်။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးမွန်ရှင်လာပါစေရှင်။ကျေးမွန်ပါ။
This program has come to you from the Voice of America, Washington.